Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2020ခုနှစ်မလ24ရက်အင်္ဂါနေ့ညပိုင်း 9:00 ကနေ 10:00 ထိ VOA American အသံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျမခင်မြတ်သက်ပါဒီမနေ့ခင်းသတင်းတွေကိုမများသတင်းအောင်နဲ့တူကြီးညာပေးပါပါကိုရိုနာဗိုင်းရပ်စ်ယောဂါပိုးကူးစက်ပြန့်နှံ့မှုကိုဆွေးနွေးတဲ့အတွက်2020ဂျပန်အိုလံပစ်အားကစားပွဲတော်ကိုတနည်းရွှေ့ဆိုင်းလိုက်ပါပြီ။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ယောဂါပိုးအတီးပြုတ်လူနာ2ဦးတွေ့ခဲ့တဲ့နောက်အမေရိကန်မြန်မာခီးတွားသတိပေးချက်တွေကိုထုတ်ပြန်ကြပါလိမ့်။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်စတင်ရာဟူပေခရိုင်အတွက်ခီးတွားတားမြစ်ချက်တွေကိုရုတ်သိမ်းဖို့လုပ်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါများသိစင်အောင်
။ဟုတ်ကဲ့ပါရှင်။သတင်းနည်းပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးရှိတဲ့လူနောက်ထပ်တွေ့နိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကြိုတင်ပြင်ဆင်ထားတဲ့အကြောင်း
အခုလိုမျိုးယောဂါကခုနှစ်ယောက်တွေ့ပြီးဖြစ်တဲ့တွေ့လာလို့ရှိရင်လည်းကျွန်တော်တို့အတွက်ဒီစိတ်ုံတွေမှာလည်းလိုအပ်သလိုပြင်ဆင်ထားရှိပြီးဖြစ်ပါတယ်ပြင်ဆင်ထားရှိတယ်ဆိုတဲ့အခါမှာ
ဘ ਹੁ ကုသယောဂါတိုက်ဖျက်ရေးဌာနညွှန်ကြားမှုဒေါက်တာခင်ခင်ကြီးပြောသွားတာပါဒီသတင်းနဲ့အတူအခုလိုကိုရိုနာဗိုင်းရပ်စ်ယောဂါပိုးကုသမှာစိုးရိမ်နေတဲ့လူထုကြားမန္တလေးနဲ့မုံရွာကလူငယ်ပရာဟိတအဖွဲ့တွေကဘလို့အကူအညီပေးနေပါသလဲကမ္ဘာကယောဂါ COVID-19 NDA ကြားကအမေရိကန်ရောက်မြန်မာနေဘွားတွေရင်ဆိုင်တွေ့ကြုံနေရတဲ့စိန်ခေါ်မှုတွေကတော့ဘာတွေဖြစ်နိုင်ပါသလဲစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံအကြောင်းသိကောင်းစရာနဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတင်တဲ့အတူပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ယောဂါပိုးကူးစက်ပြန့်နှံ့မှုအတွက်ကမ္ဘာတစ်လွှားဆုတ်ရင်ပြီးကြိုတင်ကာကွယ်မှုတွေလုပ်နေချိန်မှာပဲဂျပန်နိုင်ငံမှာကျင်းပမယ့်2020အိုလံပစ်အားကစားပွဲတွေကို2021နွေရာသီထက်နောက်မကျဘဲနဲ့ကျင်းပမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောကြားလိုက်ပါတယ်ဒီပွဲစဉ်တွေကိုဇူလိုင်လ24ရက်နေ့မှာစတင်ကျင်းပဖို့အတွက်စီစဉ်ကနဦးစီစဉ်ထားခဲ့တာဖြစ်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကပ်ဘေးဂျန်ကိုလက်ရှိအဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံကတော့အီတလီနိုင်ငံမှာအီတလီမှာအင်္ဂါနေ့မှာလည်း3ရက်မြောက်နေ့ဖြစ်နေတေဆုံးသူကအများပြားဖြစ်နေပါတယ်ဒီယောဂါနဲ့တေဆုံးသူကစနေနေ့မှာ800အထိရှိခဲ့ပြီးတနင်္လာနေ့မှာတော့600နဲ့တဦးတိရှိလာတာပါဒီကကြောင့်ယောဂကြောင့်တည်ဆုံးသူက6000ကျော်ရှိနေပြီးကူးစက်ခံထားရသူကလည်းဒုတိယအများဆုံးရှိနေတဲ့နိုင်ငံမှာတကမ္ဘာလုံးပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဂျိုးပန်းချက်ဖြစ်တဲ့ဤသည့်အဆိုကပြီးခဲ့တဲ့သတင်းနှစ်ပတ်ခရဲကတနိုင်ငံလုံးမှာအဝင်ထွက်တွေကိုပိတ်ထားပါတယ်အချိန်ကြီးအတော်ဆိုးနေတဲ့တောင်ကိုရီးယားနိုင်ငံမှာလည်းတိုးတက်မှုတွေကရှိလာနေပါပြီအင်္ဂါနေ့မှာတော့အကူးစက်ခံရသူနောက်ထပ်အတိတ်86ယောက်ထိကျဆင်းခဲ့တာပါဒါဟာ3ရက်ဇက်တိုက်ကူးစက်ခံရသူ100အောက်ကနေကျဆင်းလာတာပါတရုတ်နိုင်ငံမှာတော့အခြေအနေတွေတိုးတက်ပြီးအင်္ဂါနေ့နောက်ဆုံးကိန်းဂဏန်းတွေကပြည်ရင်းမှာကူးစက်ခံရသူ4ဦးပဲရှိတယ်လို့ခြေညာပါတယ်နှစ်လကြာအဝန်ထွက်ပိတ်ထားတဲ့ဟူပေပြည်နယ်တွေကကျန်းမာသူတွေကိုထွက်ခွာခွင့်ပြုမယ်လို့တရုတ်တာဝန်ရှိသူတွေကခြေညာပါတယ
်ကိုရိုနာဗိုင်းရပ်စ်ကယောဂကုသမှုကိုကူးစက်ပြန့်နှံ့နေတဲ့ယောဂထဲပိုဆိုးတဲ့ပြဿနာမျိုးဖြစ်မလာအောင်လုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်လူချင်းချင်းယောဂကုသပြန့်နှံ့မှုထိန်းချုပ်ရေးအတွက်လူတွေခက်ခွာခွာနေရမယ့်အကြံပြုချက်ကိုမကြာခင်ရပ်ပစ်ချင်တဲ့သဘောမျိုးသမ္မတထရမ့်ကတနင်္လာနေ့ကပြောသွားတာပါအမေရိကန်နိုင်ငံဟာအဝင်ထွက်တွေပိတ်ဆို့ကန့်သတ်ဖို့ရည်ရွယ်ထားတဲ့နိုင်ငံမဟုတ်ဘူးလို့လည်းသူကပြောခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးဥဆောင်လုပ်နေတဲ့သမ္မတအင်ဖီရိုကအကြံပေးအဖွဲ့ရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကအခုလိုပြောတာပါကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ကအဝင်အထွက်ကန့်သတ်တဲ့ကိစ္စအဆုံးသတ်ဖို့အဖွဲ့ကြီးတစ်ခုနဲ့လုက္ကိုင်နေပြီလို့လည်းသမ္မတကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အခြေအနေတစ်ခုကိုရောက်ရင်ရှေ့ဆက်လုက္ကိုင်ရမယ့်ကိစ္စတွေရှိနေတယ်လို့လည်းပြောပါတယ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းအတော်များများရပ်နားထားတာကြောင့်နိုင်ငံစီးပွားရေးထိခိုက်မဲ့ကိစ္စနဲ့ COVID-19 ရောဂါကြောင့်ဖြစ်လာမဲ့အန္တရာယ်ကိုသမ္မတထရမ့်ကချိန်ထိုးနေတာလည်းဖြစ်ပါတယ်။ American စီးပွားရေးလုပ်ငန်းတွေ3လကနေ4လအထိပိတ်ထားရနိုင်ခြေရှိတယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုခဲ့တဲ့သမ္မတထရမ့်ကအဲ့ဒီလုပ်ငန်းတွေမကြခင်မှာပြန်ဖွင့်မယ်လို့လည်းပြောခဲ့ပါတယ်ရှင်။
ဇင်ဘာဘွေနိုင်ငံကအသက်30ရွယ်ထင်ရှားတဲ့ရုပ်တံသတင်းတောက်သူကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးပထမဆုံးကွယ်လွန်ခဲ့ပါတယ်။ရုပ်တံသတင်းတောက်ဇိုရိုရို မာကကမ်ပတ်ဟာအမေရိကန်ပြည်တော်စုနယူးယောက်ကနေပြန်လာတာဖြစ်ပြီးသူဟာကိုရိုနာဗိုင်းရပικစ်အကူးဆက်ခံတဲ့ယောဂမျိုးလက္ခဏာမျိုးတွေစပြီးတွေ့ရှိခဲ့ရတာပါသူကိုမတ်လအစောပိုင်းတည်းကဆေးရုံတင်ထားခဲ့ရကြောင်းနဲ့သူစီကိုဘသူတွေဝင်ထွက်သွားလာခဲ့တယ်ဆိုတာလိုက်ပြီးစစ်ဆေးနေတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်မာကမ်ပတ်စ်နဲ့နောက်ထပ်အမျိုးသမီးတယောက်တို့ဟာဆယ်နှစ်နှစ်ကဒီယောဂတွေ့ရှိကြောင်းစစ်ဆေးတွေ့ရှိခဲ့တာဖြစ်ပြီးတော့နောက်တစ်ယောက်ကတော့သူတယောက်ထဲထားပြီးတော့တီချာစောင့်ကြည့်နေကြောင်းနဲ့ဒီမျိုးသမီးစီကိုဘသူတွေဝင်ထွက်သွားလာတယ်ဆိုတာစောင့်ကြည့်ပေးနေတယ်လို့လက်ချမ်းမိုင်ဝန်ထမ်းတွေကပြောပါတယ်။တမရ MSN Magnan Gawa ကလည်းကိုရိုနာဗိုင်းရပ်စ်အကြီးအကျယ်မပြန့်နှံ့ရေးအတွက်အချိန်နဲ့ဆောင်ရွက်နေတယ်လို့နေဆက်ကြော်ဖြတ်ပြီးတော့ဝင်ထွက်နေတာတွေပစ္စည်းတွေဝင်လာတာတွေဒါတွေကိုအားလုံးကိုတားမြစ်ထားပါတယ်။ဒါပြင်ဘားတွေနဲ့ night club တွေကိုလည်းပိတ်ပစ်စီခဲ့ပြီးတော့လူ90ထက်ပိုပြီးစုဝေးတာကိုတားမြစ်ထားတာပါ။
WikiLeaks website တီထောင်သူ Julian Assange ကိုကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်ရှိတာကြောင့်သူ့ကိုအာမခံနဲ့ပြန်လွှတ်ရေးဗိုလ်တပ်ဦးနှင်မှအစီရင်ခံတင်ပြမယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်။ American တပ်သားဟောင်း Chelsea Manning စီကနေပြီးတော့စစ်ထောက်လန်ရေးသတင်းတွေရယူပြီး WikiLeaks website ပေါ်မှာဖော်ပြခဲ့တဲ့အတွက် Julian Assange ကိုအစိုးရရဲ့လျှို့ဝှက်သတင်းတွေယူတယ်ဆိုပြီးတချို့လုံမှုနဲ့ American ကအလူရှိနေတာပါ။ Assange ရယူခဲ့တဲ့စာရွက်စာတမ်းတွေကတော့တန်တမန်တွေရဲ့လျှို့ဝှက်စာရွက်စာတမ်းတွေအပြင် Iran နဲ့ Afghanistan နိုင်ငံတွေကအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖြစ်ပါတယ်။ပြည်မှုကျူးလွန်ရာတိုင်းပြည်ဖြစ်တဲ့အမေရိကန်ကိုလွှဲပြောင်းခြင်းမခံရအောင်ကြိုးပမ်းနေတဲ့ Assange ကိုဗြိတိန်နိုင်ငံလန်ဒန်မြို့နာမှာထိန်းသိမ်းထားပါတယ်။ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေရဲ့အဆိုအရ COVID-19 ကူးစက်ပြန့်နှံ့မှုကအထူးသဖြင့်အကျဉ်းသားတွေများပြားလွန်းတဲ့ထောင်တွေထဲမှာဖြစ်နိုင်ခြေပိုများတယ်လို့ပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
VOA American တန်ကညနေခင်းတဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာ2ဦးတွေ့ရှိရကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပြီးတဲ့နောက်မှာမြန်မာနိုင်ငံထဲကနေ American ကိုပြန်လို့တဲ့ American နိုင်ငံသားတွေအတွက်မြန်မာနိုင်ငံဆိုင် American တန်ရုံးကပြည်ရင်းပြပလင်ခီးစင်တွေနဲ့ပတ်သက်ပြီးအတိပေးချက်တွေထုတ်ပြန်ခဲ့ပါတယ်။ဒီသတင်းပတ်တွင်နိုင်ငံတကာလေကြောင်းလိုင်းတွေကမြန်မာနိုင်ငံကနေနိုင်ငံတကာကိုထွက်ခွာမဲ့လင်ခီးစင်တွေကို short ချလိုက်တာမို့မြန်မာနိုင်ငံကနေ American ကိုပြန်လာမဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဒိုဟာတိုကျိုနဲ့တရုတ်နိုင်ငံတွေကနေတဆင့်တရုတ်နိုင်ငံမှာရှိတဲ့မြို့တွေကနေတဆင့်ပြန်ဖို့စီစဉ်နိုင်တယ်လို့အသိပေးစာမှာဖော်ပြထားပါတယ်။ဒါပြန်အချိန်နည်းကမှလင်ခီးစင်တွေဖြတ်သိမ်းတာတွေတွေ့နေရတဲ့အတွက်လေကြောင်းလိုင်းတွေကိုတိုက်ရိုက်ဆက်သွယ်ပြီးမေးမြန်းဖို့ပါအကြံပြုထားတာပါ။မြန်မာဆိုရကလည်းပြည်ပကနေပြန်လာတဲ့မြန်မာနိုင်ငံသားတွေကိုသတင်းနှစ်ပတ်တိကျခွဲပြီးတော့စောင့်ကြည့်သွားမယ်လို့မတ်လ24ရက်နေ့မှာပဲသတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံကိုမဝင်ရောက်ခင်သက်ဆိုင်ရာနိုင်ငံတွေကနေ COVID-19 ရောဂါလက္ခဏာတွေကင်းရှင်းကြောင်းထောက်ခံချက်လိုအပ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံကိုလာရောက်မဲ့အမေရိကန်နိုင်ငံသားတွေ၊တန်ယုံဝန်ထမ်းတွေနဲ့ကုလသမဂ္ဂဝန်ထမ်းတွေအားလုံးခရီးမထွက်ခွာမီ82နာရီအတွင်းရောဂါပိုးကင်းရှင်းကြောင်းထောက်ခံချက်လည်းလိုအပ်တယ်လို့ကြေညာထားတာပါ။ဒါပြင်သူတို့ကိုမြန်မာအစိုးရအစီအစဉ်နဲ့သတင်းနှစ်ပတ်ကြာတီးခြားခွဲပြီးတော့စောင့်ကြည့်သွားမှာလည်းဖြစ်ပါတယ်။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြေညာတော့မှာဖြစ်ပါတယ်။ကြာသပတေးကစပြီးတော့တလကြာအရေးပေါ်အခြေအနေစတင်ချမှတ်ဖို့ထိုင်းအစိုးရအဖွဲ့ကသဘောတူထားပြီးပြီလို့ဝန်ကြီးချုပ်ပရယုတ်ချန်နိုချာကဒီကနေ့ပြောပါတယ်။ထိုင်းနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်တဲ့သူ106ဦးထပ်တိုးလာတဲ့အတွက် virus ပိုးကူးစက်ခံထားရသူစုစုပေါင်း820ကျော်အထိရှိလာပြီးဆိုတာကိုအတည်ပြုထုတ်ပြန်တဲ့အင်္ဂါနေ့မှာပဲအရေးပေါ်အခြေအနေကြေညာမယ့်အကြောင်းကိုဝန်ကြီးချုပ်ကပြောတာပါ။ coronavirus ကြောင့်ထိုင်းနိုင်ငံမှာသေဆုံးသူစုစုပေါင်းကတော့4ဦးရှိပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေစပြီးတော့အာဏာတက်ရောက်ပြီးဆိုရင်အစိုးရအနေနဲ့အပြင်းမထွက်ရအမိန့်ထုတ်ပြန်တာ၊သတင်းမီဒီယာတွေကို censor လုပ်ပိတ်ပင်တာ၊လူစုလူဝေးတွေဖြိုခွဲတာ၊စစ်တပ်အင်အားအသုံးပြုတာစတဲ့တာမန်အခြေအနေမှာမရတဲ့လုပ်ပိုင်ခွင့်တွေကိုရလာမှလည်းဖြစ်ပါတယ်။အများပြည်သူအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့ရုပ်သံကထုတ်လွှင့်တဲ့မိန့်ခွန်းမှာဝန်ကြီးချုပ်ပရယုတ်ကတိုက်တွန်းခဲ့သလိုဆိုရှယ်မီဒီယာကိုမလျော်မကန်အသုံးပြုတာတွေအပေါ်သတိပေးပြီးတော့ချိုးဖောက်သူတွေကိုပိုပြီးတင်းတင်းကြပ်ကြပ်အရေးယူမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ February လကအထိထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့သူအရေးအတွက်ဟာ10ရောက်တောင်မရှိခဲ့ပဲနဲ့လွန်ခဲ့တဲ့သတင်းတစ်ပတ်ထဲမှာပဲရာနဲ့ချီတိုးလာတာတောင်မှဝန်ကြီးချုပ်ပရယုတ်အစိုးရကအခိုင်အမာအရေးယူလှုပ်ဆောင်မှုမရှိတဲ့အပေါ်မှာဝေဖန်ပြောဆိုမှုတွေလည်းရှိနေပါရဲ့ရှင်။
ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးကိုရိုနာဗိုင်းရပ်စ်ရောဂါစတင်ပြန့်ပေါ်ရာတရုတ်နိုင်ငံဟူဘေးခေမှာနေထိုင်သူတန်း50ကျော်အတွက်သွားလာခွင့်တားမြစ်ပိတ်ပင်ထားမှုတွေကိုဖယ်ရှားနိုင်တော့မယ်လို့တရုတ်အစိုးရကအင်ကာနေမှာကြေညာလိုက်ပါတယ်။နှစ်လကြာပိတ်ဆို့ထားမှုကြောင့်အတိဒုက္ခရောက်နေတဲ့ဟူဘေးပြည်နယ်ထဲမှာနေထိုင်သူတွေကြားမှာတကယ်လို့နောက်ထပ်ကူးစက်သူအသစ်ထပ်ပြီးတော့မတွေ့ရတော့ဘူးဆိုရင်တော့အင်ကာနေညတကောင်ရံမှာစပြီးတော့ခွင့်ပြုတော့မယ်လို့ဒေတာအာနာပိုင်တွေကပြောပါတယ်။ဝူဟန်မြို့အတွက်တော့ဧပြီလ10ရက်နေ့ထိဆက်ပြီးတော့ကန့်သက်ထားမှလည်းဖြစ်ပါတယ်။ဒေတာရင်းက၄စိတ်၃ခုကိုလည်းဗိုလ်တပ်ဖူးနေမှာပြန်ပြီးတော့ဖွင့်လှစ်တော့မှာပါ။ဒေတာရင်းမှာပြီးခဲ့တဲ့လအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါထပ်မံကူးစက်တဲ့သူတစ်ဖြည်းဖြည်းရောပါလာနေတာကိုတွေ့ရပေမဲ့လွန်ခဲ့တဲ့သတင်းတစ်ပတ်လောက်အတွင်းမှာတော့ဝူဟန်မြို့မှာအင်္ဂါနေ့ကပဲဒေတာရင်းကူးစက်မှုပထမဆုံးထပ်ပြီးတော့ဖြစ်ပွားခဲ့တယ်လို့တနနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်သူဟာ3ဦးရှိနေတာပါ။ဝူဟန်မှာပဲနောက်ထပ်သေဆုံးသူက9ဦးရှိနေတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကနေပြောပါရယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသူက7,000 နဲ့1,000ရှိနေပြီးတော့သေဆုံးသူကတော့3,289ယောက်ရှိနေပါရယ်။
ဒီကနေ့အင်္ဂါနေ့မှာအာရှစတော့ရှယ်ယာဈေးနှုန်းတွေပြန်ပြီးတော့မြင့်တက်သွားခဲ့ပါတယ်။တောင်ကိုရီးယားကော့ပ်စီအညွန်ကိန်းက800ဂိုင်းနှုန်းမြင့်တက်သွားသလိုဂျပန်နီကေးအညွန်ကိန်းကလည်း900ဂိုင်းနှုန်းတက်ခဲ့ပါတယ်။အော်စတြေးလျနဲ့ဟောင်ကောင်မှာ400ဂိုင်းနှုန်းစီနဲ့ရှန်ဟိုင်းမှာတော့200ဂိုင်းနှုန်းတက်သွားပါတယ်။ဗဟိုဘဏ်တွေကမကြုံစဘူးအောင်ကြားဝင်ထောက်ပံ့ပေးလို့အခုလိုအစုရှယ်ယာတွေပြန်ပြီးတော့မြင့်တက်ခဲ့တာပါ။ဒါ့အပြင်အမေရိကန်ဗဟိုဘဏ်ကလည်းတိုင်းပြည်ရဲ့စီးပွားရေးရှင်သန်နေစေဖို့ပမာဏကြီးမားတဲ့အရေးယူဆောင်ရွက်မယ့်အစီအစဉ်တွေကိုကြေညာပေးခဲ့ပါတယ်။ဂျပန်နဲ့တောင်ကိုရီးယားမှာလည်းအလားတူပဲစီးပွားရေးပြန်လည်မြင့်တင်ဖို့ဆောင်ရွက်ချက်တွေလှုပ်ဆောင်ခဲ့တာပါ။ဥရောပစတော့ရှယ်ယာဈေးကွက်မှာတော့ Germany DAX အညွန်ကိန်းကနေ့လယ်ပိုင်းမှာ900ဂိုင်းနှုန်းတက်ခဲ့တယ်လို့လန်ဒန်က FTSE နဲ့ပါရီက CAC 40တို့မှာလည်း400ဂိုင်းနှုန်းစီတက်သွားခဲ့ပါတယ်ရှင်။ဒီကနေ့ညပိုင်းအတွက်ထိတ်တဲရောင်သတင်းတွေကိုဒေါက်ခင်မျိုးတက်တဲ့အတူပြပြပေးခဲ့တာပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်
မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူ2ဦးစတင်တွေ့ရှိရပြီးတဲ့နောက်ရောဂါပိုးရှိသူနောက်ထပ်တွေ့ရှိလာနိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့အစဉ်အသင့်ကြိုတင်ပြင်ဆင်ထားပြီးရောဂါကာကွယ်ထိန်းချုပ်ရေးအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလူမှုအနေနဲ့တပ်သွေးမပိုင်းလိမ့်လာဆောင်ရွက်ကြဖို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကတိုက်တွန်းထားတဲ့အကြောင်းကိုပြောပြပေးပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ2ဦးထွက်ပေါ်လာတဲ့အကြောင်းတလင်းလာနေ့ည 7:45 မိနစ်မှာမြန်မာနိုင်ငံကျန်းမာရေးနဲ့အခလောက်ဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။နောက်ထပ်ရောဂါပိုးတွေ့ရှိသူတွေထပ်ရှိလာနိုင်တာကြောင့်မြန်မာတနိုင်ငံလုံးမှာရှိတဲ့ဆေးရုံတွေမှာကုသမှုအဆင်ပြေနိုင်အောင်လှုပ်ဆောင်ထားတဲ့အကြောင်းကိုဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုပြောပြထားပါတယ်။
နောက်ခုကတော့2ရက်ပေါ့နော်2ရက်ပါဒီထပ်ပြီးတော့လည်းတွေ့ကြတယ်တွေ့လာနိုင်တာပေါ့ဒီနေ့ညအဖြစ်ထွက်တဲ့အခါပေါ့နော်အဲဆိုလို့ရှိရင်ဒါမဲ့လို့ကျမတို့အနေနဲ့ကတော့ဒီငခိုလေးကမတွေ့ခင်တည်းကလည်းတွေ့နေပြီလို့သဘောထားပြီးတော့ကျမတို့ယောဂအာထိတ်ချုပ်ဖို့အတွက်ပြင်ဆင်မှုတွေကိုကျမတို့ဆောင်ရွက်နေတယ်လို့ပဲအခုလိုမျိုးယောဂခုနှစ်ယောက်တွေ့ပြီးထိတဲ့တွေ့လာလို့ရှိရင်လည်းကျမတို့အတွက်စိတ်ယုံနေမှာလည်းလိုအပ်တယ်လို့ပြင်ဆင်ထားရှိပြီးဖြစ်ပါတယ်ပြင်ဆင်ထားရှိတယ်ဆိုတဲ့အခါမှာလိုအပ်တဲ့ပစ္စည်းပစ္စည်းရရောလိုအပ်တဲ့အသင်းတွေရောအကုန်လုံးဖွဲ့စည်းထားရှိပြီးဖြစ်ပါတယ်ကျမတို့အနေနဲ့ဆိုလို့ရှိရင်တော့မှပြောရဲဖြစ်ပေါ်လာတဲ့ယောဂါတွေကိုကိုယ်နိုင်ငံမှာဖြစ်ပွားကူးစက်မှုနည်းနည်းများအနည်းဆုံးဖြစ်အောင်ဖြစ်ပွားကူးစက်မှုတွေရနေပြီးတိစုံမှုတွေနည်းနည်းများအနည်းဆုံးဖြစ်အောင်ဆောင်ရွက်နေပါတယ
်အခုလက်ရှိအခြေအနေဖြစ်တဲ့တိတိမ်မှာလည်းစောင့်ကြည့်လူနာတွေကိုတိတိမ်ပြည်သူစေယုံကြီးမှာအဆင်ပြေအောင်ဆောင်ရွက်ပေးထားပြီးအခြေအနေမဆိုးတဲ့လူနာတွေကိုနေရာပြောင်းရွှေ့တာမျိုးမလုပ်ဘဲတွေ့ရှိရတဲ့တိုင်းနယ်ပြည်နယ်မှာပဲကူတာပေးနိုင်ဖို့ဆောင်ရွက်ထားတယ်လို့လည်းဒေါက်တာခေခင်ကြီးကပြောပါတယ် COVID-19 ယောဂါပြန့်နှံ့မှုကခံမှန်းလို့မရနိုင်တာကြောင့်ကိုကိုရိုင်ကယောဂကူးစက်မခံရစေဖို့အတွက်ကြိုတင်ကာကွယ်တာတွေနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့လိုင်းနာဆောင်ရွက်ရမယ့်အချက်တွေကိုအတိအကျလိုင်းနာပေးကြဖို့လိုအပ်တယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်
။ဘယ်အရာမှဒီမှာလေခံမှန်းလို့မရဘူး။ဘယ်အရာမှပရီဒစ်လုပ်လို့မရဘူး။လုံနိုင်တာပါလို့မလုံနိုင်ဘူး။ကိုယ်နိုင်ငံဝင်ရောက်ကူးစက်လာလို့ရှိရင်ဝင်ရောက်ကူးစက်မလာဖို့အတွက်ပြင်ဆင်ထားဖို့ပဲတတ်နိုင်တယ်။ပြင်ဆင်ထားဖို့ဆိုတာကလူစစ်စစ်ပြည့်ရစီးရုံနဲ့ပြင်ဆင်ရမှာလူတွေစိတ်ဓာတ်ပါပြင်ဆင်ထားဖို့သူပါတွေပါပြင်ဆင်ရမှာလူတွေအနေနဲ့ဒီရောက်ဒီရောက်ဒီတိုင်းကဆိုရင်ကွာရန်တီးလုပ်တယ်ဆိုရင်လည်းဒါမိမိတို့အိမ်မှာလုပ်လို့ဆေးရုံမှာလုပ်လို့ဒါငါတို့အတွက်အကျိုးရှိဖို့လုပ်ပေးတာပဲငါတို့အတွက်လိုအပ်တယ်ငါတို့အကျိုးကြီးသူအတွက်လုပ်ပေးတယ်ဆိုတာပြဖို့လိုပါတယ်
ကမ္ဘာနိုင်ငံအသီးသီးကနေမြန်မာနိုင်ငံကိုပြန်လာကြမဲ့သူတွေကို မတ်လ25ရက်ဗုဒ္ဓဟူးနေ့ကနေစပြီးမြန်မာနိုင်ငံသို့စတင်ရောက်ချီချိန်ကနေ14ရက်တိတက်သတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်မြန်မာနိုင်ငံသို့ရောက်လာကြမယ်နိုင်ငံခြားသားခရီးသည်တွေအနေနဲ့လည်းလင်းပေါ်မတက်ရောက်ခင်လွန်ခဲ့တဲ့82နာရီမတိုင်မီကရရှိထားတဲ့ COVID-19 ကင်းရှင်းကြောင်းတခွဲခန်းစစ်ဆေးချက်အထောက်အထားပြသဖို့နဲ့ရောက်ရှိချိန်ကနေ14ရက်အတိတန်သတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်မှုတွေပြုလုပ်သွားမယ်လို့လည်းထုတ်ပြန်ချက်မှာရေးသားထားပါတယ်နိုင်ငံရခြားကနေဝင်လာမဲ့ဘသူကိုမဆိုလီယံမော်မတက်ရောက်ခင်လွန်ခဲ့တဲ့82နာရီမတိုင်မီကရရှိထားတဲ့ COVID-19 ကင်းရှင်းကြောင်းဓာတ်ခွဲခန်းစစ်ဆေးချက်အထောက်အထားပြသဖို့နဲ့စတင်ရောက်ချီချိန်ကနေ14ရက်တိတန်သတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်မှုတွေပြုလုပ်သွားမှာဖြစ်ပါတယ်။ COVID-19 ရောဂါထိန်းချုပ်ရေးအတွက်ရောဂါဖြစ်ပွားမှုနောက်ဆုံးအခြေအနေနဲ့လူမှုအနေနဲ့တည်ထားတင်တာတွေထိမ့်သိမ်းဆောင်ရွက်တင်တာတွေအပြင်သတင်းမှားတွေကိုသတိထားဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအခုည6နာရီမှာနိုင်ငံတဝန်းကိုရုပ်မြင်သံကြားကနေတဆင့်တိုက်တွန်းပြောဆိုခဲ့ပါတယ်။ကျမအင်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါရစေ
။မြန်မာနိုင်ငံမှာ COVID-19 ကူးစက်ခံရသူ2ဦးတွေ့ရှိကြောင်းသတင်းထုတ်ပြန်လိုက်ချိန်မှာကုန်တိုက်တွေဈေးဆိုင်တွေမှာအလူရက်နဲ့ဈေးဝယ်တာတွေဖြစ်ခဲ့တာကြောင့်လူစုလူဝေးနဲ့ဈေးဝယ်တာမျိုးရှောင်နိုင်ဖို့နဲ့အင်ပြင်းမထွက်နိုင်သူတွေကိုကူညီဖို့မန္တလေးနဲ့မုံရွာကလူငယ်တွေကအင်တန်ရာရောက်အခမဲ့ဈေးဝယ်ပေးတဲ့စနစ်ကိုကူညီဆောင်ရွက်နေပါတယ်။လူတွေအလူရက်ဈေးဝယ်တာတွေဖြစ်ခဲ့တဲ့နောက်မုံရွာမြို့က Safe မုံရွာအဖွဲ့ကအင်တန်ရာရောက်အခမဲ့ဈေးဝယ်ပို့ဆောင်ပေးတာကိုစတင်ခဲ့တယ်လို့အဖွဲ့ကဦးဆောင်သူတူဦးဖြစ်တဲ့ကိုအောင်နေမျိုးကပြောပါတယ
်။အဓိကကြီးရကျွန်တော်ကကျွန်တော်တို့ဒီမြို့ပေါ်မှာဆိုလို့ရှိရင်မနေ့ကအဲ့ဒီအာဂလာနဲ့တမိုင်ဝန်ကြီးဌာနဒီမြန်မာနိုင်ငံမှာနှစ်ယောက်တွေ့ရှိလိုက်တယ်ဆိုတဲ့ဟာနဲ့ဆက်သက်ပြီးတော့မြို့ကစိုးရိမ်ထမ်းရမှုတွေဖြစ်ပြီးတော့ဈေးဝယ်တာထွက်ကြတယ်။အဲ့မှာဈေးတွေမှာသူတိုင်းနေမှာဒါအစုပြုဈေးဝယ်ကြတော့အဲ့လူအုပ်ကြီးအနေမှာတခါယောဂကုသမှုတွေဒါဖြစ်မှဆိုလို့အဲ့လိုမျိုးညှော်နေတော့စိတ်မပူကြနဲ့ပေါ့တကယ်လို့လိုအပ်တယ်ဆိုလို့ရှိရင်လည်းအပြင်အိမ်ပြင်မထွက်ရတော့ဘူးဆိုရင်ကြီးရဲအောင်ကကျွန်တော်တို့ဖွဲ့အနေမှာအိမ်နိုင်ရာရောက်အခမဲ့လိုက်ကူညီလုပ်ပေးကြမယ်ပေါ့အဲ့အဲ့လိုမျိုးနဲ့ဆက်လုပ်ခဲ့ရတာပါဒီကတော့ယောဂမပြန်ပွားအောင်လို့ပေါ့
လောလောဆယ် Safe မုံရွာအဖွဲ့ကလူမှုဝန်ထမ်းဆောင်ရွက်သူ10ယောက်လောက်နဲ့စတင်လှုပ်ဆောင်နေတယ်လို့စံစီစာစေစတဲ့အခြေခံစားတောက်ကုန်ဝယ်ယူပို့ဆောင်တဲ့အခါမှာယောဂကူးစက်မှုကာကွယ်ဖို့အတွက်ညနေဖုံး Max Tassinder လက်ဆေးရည် Handgel သုံးစွဲတာတွေကိုလည်းအထူးတတိထားဆောင်ရွက်နေကြောင်းပြောပါတယ်မနလေးမြို့ကလူငယ်တွေကလည်း Together Volunteer Team ကိုဖွဲ့စည်းပြီးဒီမနေ့ကစတင်ပြီးဆောင်ရွက်နေပါတယ်သူတို့အဖွဲ့က WHO ကဒီလ17ရက်နေ့ကကမ္ဘာကယောဂါအဖြစ်စတင်ကြေညာကြတဲ့ကလူငယ်6ယောက်ပူးပေါင်းပြီးဖွဲ့စည်းဖို့တိုင်ပင်ခဲ့ကြတာဖြစ်ပါတယ်။လက်ရှိဆောင်ရွက်ဖြစ်တဲ့အကြောင်းကိုအဖွဲ့ဝင်တဦးဖြစ်တဲ့ကိုအေးချမ်းကအခုလိုပြောပါတယ
်။အဓိကကြောထောက်နောက်ကမရှိတဲ့တကြီးရွယ်ဦးတွေမမမကျန်းဖြစ်နေတဲ့အိမ်တော်စုတွေအတွက်ကြိုက်အပြင်ထောက်ဝယ်ဖို့ခက်ခဲမယ်ပေါ့နော်။ဒီလိုမျိုးယောဂါကြီးရောဖြစ်နေတဲ့ဆိုတဲ့အားမျိုးပါ။အဲကြတော့သူတို့တွေအတွက်ဟိုကျွန်တော်တို့လူကြီးတွေကျွန်တော်တို့အနေနဲ့ဒီနေ့နဲ့ပြန်ပြီးစုကြည့်ပေးတဲ့နယ်ပေါ့အဲဒါငါတို့လူလူငယ်တွေကလည်းပြန်ပြရခြင်းပူခံအားပါ냐လူကြီးတွေပူကောင်းနိုင်တယ်အဲဒါပါပြီးတော့ငါတို့တွေကူညီပေးမယ်အဲလုံကြမလားဆိုပြီးတိုင်ငင်နေတဲ့အဲ့လိုလေးလုတ်ဖြစ်သွားတာခင်ဗျာဟုတ်ဒါပါဆိုကျွန်တော်တို့အဲ့လိုမျိုးမထမလို့ဘူးဆိုရင်ကျန်တဲ့ဆော့ဆော့ပြောတဲ့တတိယတွေနာမကျန်နေတဲ့ဟိုတွေကဟိုဒုက္ခရောက်လို့ကျွန်တော်တို့ထင်လို့ပေါ့နော်ကျေကျေတာခင်ဗျာဟုတ
်သူတို့အဖွဲ့ကတော့တက်နိုင်တဲ့ငွေကြေးအတိုင်းတားရစိုက်ထုတ်ဝယ်ပေးနေကြောင်းနဲ့ဆိုင်ကယ်နဲ့သေယူပို့ဆောင်ပေးနေရတာကြောင့်ပစ္စည်းများရင်နှစ်ခေါက်သုံးခေါက်ပြန်လာဝယ်ပေးနေကြောင်းပြောပါတယ်လက်ရှိကမ္ဘာအနှံ့မှာဖြစ်ပွားနေတဲ့ COVID-19 ရောဂါကူးစက်တာကြောင့်တည်ဆုံးသူတွေဟာအသက်အရွယ်ကြီးသူရောဂါအခံရှိသူကိုယ်ခံအားနည်းသူတွေမှာအဖြစ်များတာကြောင့်အထူးသဖြင့်သူတို့ကိုအပြင်မထွက်ဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ကချင်ပြည်နယ်ကံပိုက်ကြီးနေဆက်ကိတ်ကနေပြည်တွင်းကိုဝင်ထွက်သွားလာနေတဲ့တရှုံမပြောဆိုင်ခင်ကယာနယ်ချီရဲ့တရုတ်နိုင်ငံသားတွေကို COVID-19 ရောဂါပိုးရှိမရှိ14ရက်ကြာစောင့်ကြည့်သွားတော့မှာပါဒါကပြည်တွင်းမှာ COVID-19 ကူးစက်သူ2ယောက်တွေ့ရှိရလို့အစိုးရကတရားဝင်ကြေညာပြီးအခုလိုနောက်ဆက်တွဲအစီအစဉ်တွေရှိလာတာပါအခုလို14ရက်ကြာအစီအစဉ်ကိုတရုတ်နိုင်ငံသားတွေကိုအသိပေးထားပေမဲ့သူတို့ကိုတည်တံ့ထားမယ့်နေရာမပြင်ဆင်ရသေးလို့ဒီနေ့မနက်ပိုင်းကစပြီးတရုတ်ကုန်ကားတွေအဝင်မရှိတော့ပါဘူးတရုတ်မပြောချန်ဝန်ထမ်းတွေအတွက်တည်တံ့ထားဖို့နေရာရှာထားဖို့ကုမ္ပဏီတွေကိုအကြောင်းကြားထားကြောင်းဝိုင်းမော်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစေခေါင်ကပြောပါတယ်
ဝင်ကြီးဆုံးလေသူတို့ဒီနေ့မနေ့ပုံစံကြည့်ပြောတဲ့အချိန်မှာသူကအဲ့ဆိုတော့သူပိတ်ဒီကောင်စုမှာပိတ်ဖို့တော့သူတို့ပြောတာမရှိဘူးဆိုပေမဲ့သူတို့အဝင်လူကို14ရက်စောင့်ကြည့်ဖို့နေတော့ ไอ้มันที่จริงยาวมันจะเป็นวันที่เท่าไหร่จะได้แต่งเป็นยังไงทีนี้การในสามีมาโน้ตเสียไปทาร์เรียนเนี่ยสี่แล้วแต่ยุ่งมันจะน่ายาวไหนไอ้ที่อยู่ในรูดูท่าบุษเดียร์ท่าเมียมาชิวเลยตรงนี้มองวันนี้โอ้ตุลีโน้ตเสียไปทาร์เรียนเนี่ยเปลี่ยวกลุ่มนี้เนี่ยทีนี้อาชีพเราการทาร์เรียนจะรู้เนี่ยชาทาร์เบ้บุขณะที่รู้ขณะที่กำลังเสียรู้
ในสังคมเนี่ยชาทาร์เบ้เนี่ยที่ชาจีเมื่อกี้เราเป็นชาจีนเดียร์แต่มาท่าแสดงยี่ปีนี้โอ้แต่เราไว้มือเนี่ยเส้นมีพิสิทธิ์ตัวหนึ่งก็มาดีเนี่ยเดี๋ยวเลยเจอสัตว์ทายเนี่ยจะเกี่ยห์ทั้งกูอากูจะขอหน้าหน้างานตัวดูสาดิโอยาไปเหมือนไปบุษราปีอังสุเอลูกบ้านคนละพี่เดี๋ยวฟูโยเอโก้เปลี่ยวกันบ้าเด้ดีลูกเตียวเหมือนไปบีเมลเล่ปีเนี่ยเสมาโรยกับทิ้งเจ้าอีสิ่งนี้กูลงมีพี่บ้าเด้จำนวนรูปีอังสุอ่ะไป
ဥဇော်ဝင်ပြောသွားတာဖြစ်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့မှာတရှုံးပြောရီဧကသိန်းနဲ့ချီပြီးလာဆိုင်တဲ့တရုတ်နိုင်ငံသားတွေကကမ်ပိုက်တီညဇက်ကိတ်ကနေရာနဲ့ချီပြီးနေတိုင်းဝင်ထွက်နေရပါ။ဒါကိုတားဆီးပေးဖို့ဝိုင်းမော်မြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်တမတော်ကိုမလ23ရက်ကစာပေးဖို့တောင်းဆိုထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ကမ္ဘာကယောဂါကိုဗစ် -19 အမေရိကန်ပြည်ထောင်စုတဝန်ကူးစက်ပြန့်နှံ့မှုတွေဖြစ်လာချိန်ပြည်내တည်တည်မှနေထိုင်နေကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေရင်ဆိုင်တွေ့ကြုံနေရတဲ့နေ့စဉ်လူနေမှုဘဝစိန်ခေါ်မှုအတွေ့အကြုံတွေကိုစုစည်းပြီးတော့ပြောပြပေးချင်ပါတယ်။အခုဆိုရင်တော့တရုတ်နိုင်ငံဝူဟန်ကနေတစ်ဆင့်စတင်ပြန့်ပွားခဲ့လို့ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်လာတဲ့ကမ္ဘာကယောဂါကိုဗစ် -19 ကူးစက်ခံရတဲ့နိုင်ငံပေါင်းက195နိုင်ငံအထိဖြစ်လာပြီးကမ္ဘာတစ်ဝှမ်းလူပေါင်း 38,000 ကျော်ကူးစက်ခံနေရတာဖြစ်ပါတယ်။ဒီရောဂါကြောင့်သေဆုံးသူကတော့စုစုပေါင်း 16,500 ကျော်ရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာတော့ရောဂါကူးစက်ခံရသူပေါင်း 46,000 ကျော်နဲ့သေဆုံးသူက980ကျော်ရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေကြေညာထားရပြီးဒီလိုအခြေအနေမှာရောဂါကူးစက်ခံရနိုင်ခြင်းအန္တရာယ်တွေကလည်းချုပ်တီကာကွယ်တဲ့အနေနဲ့လူထူထပ်တဲ့နေရာတွေကိုမသွားကြဖို့လူတွေမစုဝေးကြဘူးတက်ဆိုင်ရာပြည်내အာဏာပိုင်တွေကညွှန်ကြားနေပါတယ်။ကမ္ဘာကယောဂါကိုဗစ် -19 ဖြစ်ပွားနေချိန်အမေရိကန်ပြည်ထောင်စုမှာနေ့စဉ်လူနေမှုဘဝအပြောင်းအလဲစိန်ခေါ်မှုအခက်အခဲတွေများစွာရှိပါတယ်လို့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကပြောပါတယ်။ယောဂါကူးစက်မှုတည်ဆုံမှုတွေမြင့်တက်လာတဲ့နယူးယောက်မြို့ဘရုတ်ကလင်အရက်ရှစ်ချက်ဘီကကိုဝင်းနိုင်ထွန်းကကိုဗစ်ယောဂါလက္ခဏာနဲ့ဆင်းတဲ့ပုံစံမျိုးသူနေမကောင်းဖြစ်လာလို့သူမယောဂါပိုးရှိမရှိအရေးပေါ်စေကူတာစစ်ဆေးမှုခံယူခဲ့ရတဲ့အခြေအနေပြောပြပါတယ
်။လွန်ခဲ့ရပေါ့နော်။ဆိုတော့သုံးရင်းလေး။ညကျွန်တော်ကမတော်ဘူးအလုပ်ကိုလေ။အဲတော့14ရက်နေ့မနေ့မှာအဲ့ရလို့လေကြောင်းကနားလာတယ်လေ။လေကြောင်းကနားလာပြီးတော့ချောင်းကျော်ပြီးဆိုတော့အဲ့ဒါကျွန်တော်ဟို emergency လေ CDR311ခေါ်လိုက်တာပေါ့နော်။ခေါ်လိုက်တော့သူကနေပြီးတော့ပြည်တော်က operator နေပြီးတော့ New York Health and hospital corporation ကိုချိန်ပြီးအဲ့ရနေပါတစ်ဆင့် covid hotline ကိုချိန်ပြီးတော့ပူပူချိန်တော့မရှိဘူး shortness of breath တက်ရှိမွာတာမဖြစ်သေးဆိုတော့လည်း normal symptom ဆိုအိမ်မှာ14ရက်နေခိုင်းတယ်ဒီတော့နေခင်းမဲတော့ကြာတော့ကျွန်တော်က shortness of breath ဖြစ်လာတယ်အသက်ရှင်မွာအောင်ဖြစ်လာဆိုတော့အိမ်မှာကျွန်တော်ကအလေးစားဆုံးကကျွန်တော်ရဲ့ group လေးဒီရှိဆက်တဲ့နေတာစတဲ့အားလေးအားဖြောက်ရှူး try to text site ကိုတော့ယူလိုက်တာပေါ့
okay
ဆင်းအဲ့ပိတ်မဆောင်ပါဘူးဟာချက်ချင်းလိုက်ဒီတော့တကားရမဖွင့်ခိုင်းဘူးလေ။ကောင်းနေပါပဲဒီဗီဒီယိုထောက်ရတယ်။တကားကိုနည်းနည်းဖွင့်ခိုင်းပြီးတော့ဟောင်းလေးကိုတကားသူ့အတန်းနဲ့ချစ်ယူပြီးတော့ပါ။အဲပြန်ခိုင်းလိုက်စစ်ပစ္စည်းကိုသူတို့ message နဲ့ပို့လာတယ်။ negative ဆိုတော့
သူ့မှာ covid-19 ယောဂါကူးစက်ခံရမှုမရှိပါဘူးဆိုတော့ negative အဖြစ်ထွက်လာပေမဲ့လို့နေအိမ်မှာပဲတီးခြားခွဲနေထိုင်နေရဆဲဖြစ်ပြီးတော့သူ့နေစီဝေးဝေးရနိုင်တဲ့လုပ်ငန်းခွင်တွေရပ်သားသွားလို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းပြောပြပါတယ
်။ဆင်းနေပတ်သက်ပြီးတော့အဓိကတော့အဲ့ဒီအဆိုးအစီရပါတော့နော်ဒီ stimulus check ကိုစောင့်နေရတာပေါ့နောက်တစ်ခုကတော့ဒီ employment shop ကိုပေါ့နော် online ကနေ
ညီမအတွေ့ဘွားအမေရိကန်နိုင်ငံသား Co Creton High Risk ကလည်းနေရတယ်သူအလုံးလုံးရတဲ့စိန်ခေါ်မှုအာသာချက်အားနည်းချက်တွေနဲ့အတူနေရှင်လူမှုဘွားအပြောင်းလဲတွေကိုအခုလိုပြောပြပါတယ
်အခုကတော့မနေ့ကတော့မှာပဲဟို Oregon ကနေအဆိုးရမှုကနေပြီးတော့ executive order တွေထောက်လိုက်တယ်ထောက်လိုက်တာကကြတော့အကုန်လုံးမလို့အဖက်နဲ့အပြင်မထွက်ရဘူးပေါ့နော်ထွက်တယ်ဆိုလို့ရှင်လည်းတကားတကယ်ဟိုပေါ့အရေးကြီးတဲ့အခြေအနေပေါ့ဆေးရုံစီပေကန်တို့ဟိုဈေးသွားဝယ်တာတို့ဘန်အောင်သွားတာတို့အဲ့လိုမျိုးတကယ်အရေးကြီးပေါ့အခြေအနေတောင်းမှာပဲထွက်ကမယ်လို့သူကအဲ့လိုစားထုတ်လိုက်တာပေါ့နော်ထုတ်ပြီးတော့ မနေ့ကပဲ effective immediately ဆိုပြီးတော့သာထားလိုက်တယ်အဲတကယ်လို့သွားတာဟိုတွေ့လို့ရှိရင် immediate danger to public health ဆိုပြီးတော့ဟိုပြောမယ်ဆိုလို့ရှိရင်တော့နည်းနည်းတော့အခက်အခဲတော့ဖြစ်တယ်ခက်ခဲဖြစ်တယ်ဆိုတာဟိုပြင်ပြပါသွားလို့ရှိရင်လည်းကိုသွားတဲ့နေရာသွားလို့မရတော့ဥမာစားသောက်ဆိုင်သွားမယ်ဆိုလို့ရှိရင်လည်းဆိုတာထိုင်ပြီးတော့စားသောက်ခွင့်မပေးတဲ့အတွက်ကြောင့်မလို့အဲ့နေရာပေါ့နော်လူတွေနဲ့ရောနှောပြီးတော့ထိုင်လို့ရတဲ့နေရာမဟုတ်တဲ့နေရာတစ်ခုမှသွားစားရတယ်ပေါ့ဆိုတော့အဲ့ဒီဟာလေးရဲ့ခက်ခဲရှိတယ်နောက်ပြီးတော့ဟိုဈေးဆိုင်တွေမှာစူပါမားကတ်တွေမှာတောက်ရလို့ရှိရင်လည်းကိုလိုချင်တဲ့ဟာမရှိဘူးအဲ့ဒီခက်ခဲလေးရောရှိတယ
်အခုချိန်ထိကတော့ကဘာတဝက်ဒီယောဂကုသခံရမှုကနေပြန်တက်တာလာသူကတော့3,200ကျော်ရှိပါပြီဒါပေမဲ့လို့အမေရိကန်ပြည်ထောင်စုအပါအဝင်မြန်မာနဲ့နိုင်ငံတော်တော်များများမှာတော့ COVID-19 ရောဂါအရေးပေါ်ကြိုတင်ကာကွယ်ရေးလုပ်ငန်းတွေကိုအင်တိုက်အားတိုက်ဆောင်ရွက်နေကြရတဲ့အခြေအနေဖြစ်ပါတယ်ရှင်ကျွန်မစုမော်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်
ကဘာတလွားကလူစီကားတဲ့လမ်းတွေမှာအခုတော့ကဘာပြက်တဲ့အကြောင်းရိုက်ထားတဲ့ရုပ်ရှင်တွေတဲ့ကအတိုင်းဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အများစုကအပြင်မထွက်ကြတော့တာကိုအခွင့်ကောင်းယူပြီးအနာပိုင်တို့ကတော့ဗိုင်းရပ်စ်ကင်းစင်ရေးဆောင်ရွက်နေပါတယ်။ VOA သတင်းတောက် Arash Arabasiri ရဲ့သတင်းဆောင်မကိုပြောပြပေးမှာပါ။ထိုင်းနိုင်ငံဗကောက်မြို့တွေကလမ်းမတွေပေါ်မှာစစ်တပ်ကားတွေနဲ့ဗိုင်းရပ်စ်ကူးစက်ခံရမဲ့အရေးကနေကာကွယ်ပေးတဲ့ဝတ်စုံတွေဝတ်ထားတဲ့အလုသမားတွေကလွှဲလို့လူသူကင်းမဲ့နေပါတယ်။ချမ်းမာရေးဝန်ကြီးဌာနတာဝန်ရှိသူစုဝနာချိုင်ဝတ္တနာရင်ချာရွန်ချိုင်ကအခုလိုပြောပါတယ
်။ جن ွန်တန်းစင်
းမလာစလီယနေကတွေ့ကြရတဲ့ကူးစက်ခံရသူ59ဦးကတော့ night club တစ်ခုနဲ့လက်ဝဲယုံတစ်ခုနဲ့ဆက်ဆက်နေပါတယ်။ပွဲစီစဉ်သူတွေပွဲလာချီသူတွေနဲ့သူတို့မိသားစုတွေသူတို့နဲ့ဆက်သွယ်ပတ်သက်သူတွေဖြစ်တယ်လို့ပြောသွားတာပါ။ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကလမ်းတွေမှာလဲကျန်းမာရေးဆိုင်ရာဝန်ထမ်းတွေကအိုးသက်တန့်စင်နိုင်ဖို့အတွက်အသွာအလာလျှော့ချထားပါတယ်။အများပြည်သူသယ်ယူပို့ဆောင်ရေးပိုင်းမှာတာရှင်ရေးဆောင်ရွက်နေတယ်လို့လူတွေလက်ရည်စင်နိုင်ဖို့အတွက်လဲဆောင်ရွက်ပေးထားပါတယ်။ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူဂျိုးဆက်ဂွန်ကူးကအခုလိုပြောပါတယ်။အခုလိုတန့်ရှင်းရေးလုပ်တာကထိရောက်မှုရှိမှာပါတဲ့ကိုရိုနာတွေမဟုတ်ဘဲယောဂါပိုးပေါင်းစုံကိုတန့်စင်နေတာပါကလိုရင်းဓာတုပစ္စည်းသုံးပြီးတန့်ရှင်းရေးလုပ်တယ်လို့ပြောသွားတာပါအီရတ်နိုင်ငံနီနီဖ်မြို့မှာလဲလမ်းတွေကိုတန့်ရှင်းရေးလုပ်နေပါတယ်အီရတ်မှာကူးစက်ခံထားရသူအနည်းဆုံး230ရှိပြီးလူ20သေဆုံးခဲ့ရပြီဖြစ်ပါတယ်ဆီးရီးယားနိုင်ငံတွင်းကစစ်ပွဲတွေအတွင်းကူညီကယ်ဆယ်ရေးလုပ်နေတဲ့ White Helmets အဖွဲ့အတွေ့အခုတော့လုပ်ငန်းတွေတစ်ခုစနေရပါပြီ White Helmets အဖွဲ့ဝင်တဦးကအခုလိုပြောပါတယ
်
အများပြည်သူဆိုင်ရာနေရာတွေဘလီတွေကျောင်းတွေခရီးယံပြားကျောင်းတွေနဲ့ခမ်းမကြီးတွေကိုတန့်ရှင်းရေးဆောင်ရွက်နေပါတယ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်ပြီးလဲလူတွေကိုအသိပညာပေးဆောင်ရွက်နေတယ်လို့ပြောသွားတာပါလူသားပေါင်း 1,300 ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 400 ကျော်ရှိပြီး 9 ဦးသေဆုံးခဲ့ရပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအများပြည်သူကျန်းမာရေးအပေါ်ချင်းချောက်မှုကြီးဖြစ်လာနိုင်တယ်လို့ကျန်းမာရေးဆိုင်ရာကြွန့်ကျင်သူတွေကသတိပေးထားပါတယ်။ကျမသင်ကြီးထိုက်ပါရှင်။
COVID-19 ရောဂါဆိုင်ရာရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်သတင်းစာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပြီးမှဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်မင်္ဂလာညချမ်းမှာတော်တာရှင်များရှင်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာဓာတ်ရိုက်လေလိုင်းပြန်လည်ထုတ်လွှင့်ချက်ကိုမထုတ်လွှင့်ပေးခင်မှာအမေရိကန်နိုင်ငံ၏အကြောင်းသိကောင်းစရာကိုနားဆင်ရပါမယ်ရှင
်ဘာတော်ကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါကူးစက်မှုတွေအမေရိကန်နိုင်ငံ၏အပေါ်ရိုက်ခတ်နေတဲ့အကြောင်းကိုတင်ပြခြင်းပါတယ်တတိယနေ့ဆင်းရဲရကဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 39,000 ကျော်ရှိနေပြီးအမေရိကန်ပြည်အောင်စစ်ကူထဲမှာယောဂကူးစက်သူ 4,000-3,000 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်ဖယ်ဒရယ်ဆိုရဟာယောဂကာကွယ်ရေးအတွက်ပစ္စည်းတွေပို့ပေးဖို့နောက်ကျနေသလိုလုံလောက်အောင်မပေးနိုင်ဘူးဆိုပြီးပြည်내အုပ်ချုပ်ရေးမှုတွေကဝေဖန်နေပါတယ်။အမေရိကန်ဆိုရဘက်ကတော့ကျန်းမာရေးသုံးပစ္စည်းတွေထုတ်လုပ်တဲ့ကုမ္ပဏီကြီးတွေကစတင်ပို့ဆောင်နေပြီဖြစ်တဲ့အကြောင်းပြန်လည်ဖြေရှင်းပါတယ်။ VOA သတင်းတော် RS Arabasiri ရဲ့သတင်းလောက်ကိုတင်ပြပေးခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်ဖို့ဟာအနည်းဆုံးတစ်နှစ်လောက်ကြာမယ်ဆိုတာကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေသဘောတူကြပါလေ။ဒ ဒါကြောင့်လည်းနိုင်ငံတွေအနေနဲ့ကျန်းမာရေးစောင့်ရှောက်မှုခိုင်မာအောင်တိုးချဲ့ပြီးအာသွန်ခွန်ဆိုင်လုပ်ဖို့လိုပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Federal အစိုးရဟာလိုအပ်သလောက်မလုပ်ဘူးဆိုပြီးကိနေရီဘက်ကဝေဖန်ပြောဆိုနေသလိုအစိုးရဘက်ကလည်းဒီအခြေအနေမှာအားလုံးလက်တွဲဆောင်ရွက်ရမယ်ဆိုပြီးပြောဆိုနေတာပါ။ဟိုအစိုးရရေးပေါ်စီမံခန့်ခွဲမှုဌာနအုပ်ချုပ်ရေးမှူး Pete Gurnah က ABC ရုပ်သံကိုခုလိုပြောပါလေ
။ We are shipping from our national stockpile, we're shipping from vendors,
အစိုးရဘက်ကလည်းဒီစီရဲတူလောက်ထားတဲ့ပစ္စည်းတွေကိုစပို့ပေးနေပါတယ်။ချောင်းတဲ့သူတွေစီကနောက်ထူထမ်းတဲ့ပစ္စည်းတွေအားလုံးကိုပို့ပေးနေတာပါ။စလုပ်နေပါပြီ။အုပ်ချုပ်ရေးမှူးတွေရဲ့တောင်းဆိုချက်တွေကတိတ်ကြီးပါလေ။ကမ္ဘာတဝန်းလိုအပ်ချက်တွေကလည်းတိတ်ကြီးပါလေလို့သူကပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုရဲ့မြို့တော်တော်များများလမ်းတွေပေါ်မှာလူတွေရှင်းနေပြီးလူတွေဖြစ်နိုင်ရင်အိမ်ထဲမှာပဲနေဖို့စောတဲ့ပြည်နယ်တွေလည်းပို့ပြီးတော့များလာနေပါတယ်။နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးဖီလ်မာဖီတို့လိုအုပ်ချုပ်ရေးမှူးတွေကအစိုးရဘက်ကအကူအညီအချိန်မီရောက်မလာတဲ့အကြောင်း ABC ရုပ်သံကနေထပ်ပြီးဝေဖန်ပါတယ
်။ We are desperate for more PPE equipment, personal protective equipment.
ဒီကကွေဒုံဆောင်ပစ္စည်းတွေကျွန်တော်တို့ဒေသံလိုအပ်နေတာပါ။ပြည်တော်ဘက်ကမဟာဗျူဟာရတူလောင်ထားခဲ့တာတွေကကျွန်တော်တို့ခွဲပေးကိုတောင်းဆိုခဲ့ပါတယ်။ကျွန်တော်တို့တောင်းလာရတဲ့ချို့တွေပဲသူတို့ပေးတာပါ။ဆက်မကြီးလုံသားတွေနဲ့မနာမကျန်းဖြစ်နေသူတွေအတွက်ဘာလို့ပြည်နယ်အုပ်ချုပ်ရေးမှူးဖီလ်မာဖီပြောသွားတာပါ။မီချီဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝိုင်မာကလည်း
Lives will be lost because we weren't prepared. But right nowI got to solve problems and I need the federal government to help me make sure that
ဒါပေမဲ့အခုတော့ပြည်ထောင်စုကိုကြိုတိုင်ဖြည့်ဆည်းရအောင်။ခြေတန်းကကျန်းမာရေးဆောင်ရှောက်ပေးနေတဲ့သူတွေလိုအပ်တာတွေတည်ကြပေါက်ပေးနိုင်ဖို့ဖက်ဒရယ်အစိုးရရဲ့အကူအညီတွေလိုပါတယ်။သူသဖြင့်ယောဂကူးစက်နိုင်သူတွေအတွက်အသက်ရှူနိုင်မဲ့နှာခေါင်းကာလိုပစ္စည်းတွေလိုအပ်နေပါတယ်လို့သူကပြောဆိုသွားတာပါ။တင်းကြွနေတဲ့ညနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဖရန်ကကိုရိုနာဗိုင်းရပ်စ်ကိုတရုတ်ဗိုင်းရပ်စ်လို့တတ်ခေါ်သုံးလုံးသွားပြီးကျင်းရီလိုအပ်နေတဲ့ပစ္စည်းတွေပေးဖို့နေတဲ့အကြောင်းတချို့လမ်းမှာရောက်နေပါပြီလို့အခုလိုပြောသွားပါတ
ယ် We have large quantities of medical equipment and supplies on the way based on
ဒီဘက်ဆန်ရတရီယာတွေနဲ့ထောက်ပံ့ရေးပစ္စည်းတွေပမာဏအများအများကိုပို့ပေးနေပါပြီလမ်းမှာရောက်နေပါပြီကျင်းရီအားလုံးကိုပို့ပေးတာပါနှာခေါင်းကာလိုအသက်ရှူဖို့လိုအပ်တဲ့ပစ္စည်းတွေခွဲစိတ်ကူတာရေးတုံမြန်ဖုံးတွေတကိုယ်လုံးကာတဲ့ကျန်းမာရေးလုပ်သားတုံအဝတ်အထည်တွေနဲ့လက်အိတ်တွေလမ်းမှာရောက်နေပါပြီပို့ပေးနေပါတယ်လို့သမ္မတထရန့်ကပြောသွားတာပါဝါရှင်တန်ပြည်နယ်နဲ့နယူးယောက်ပြည်နယ်တွေကိုအများကြီးပို့ပေးထားပါတယ်လို့သူကဆိုပါတယ်။တင်းလာနေစင်းနေရကဘာတော်ကတည်ဆုံးသူရေအတွက်16,000ကျော်သွားပြီဖြစ်သလိုယောဂကုဆတ်တဲ့ရာဂိုင်းတွင်လည်းရပိုင်းတွင်တည်ရတာပုံများလာပါတယ်။တင်းလာနေတီတည်ဆုံးသူ6,000ကျော်သွားပြီဖြစ်တဲ့အီတလီမှာယောဂအဆိုးအဝါဆုံးကုဆတ်နေတဲ့ဒေသကအုပ်ချုပ်ရေးမှူးရဲ့အဆိုအရ10ယောက်မှတရားလုံးကုဆတ်သူတွေဟာကျန်းမာရေးလုပ်သားတွေလို့ပြောပါတယ်။ဒါကြောင့်ကျန်းမာရေးဆောင်ရှောက်မှုစနစ်ပါပြည့်ရလောက်အောင်အကြီးအကျယ်ထိခိုက်နေတယ်လို့ပြောဆိုသွားတာပါ။ကျွန်တော်သိထားဘူးပါခင်ဗျာ။
ခုဆက်ပြီးတော့ကိုသားညဦးစီစဉ်တင်ဆက်တဲ့ဒါရိုက်လီလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒါရိုက်လီလိုင်းစီစဉ်ကနေကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာခေါင်းစဉ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးပေါ်အခြေအနေနဲ့သတင်းမီဒီယာတွေရဲ့ခန့်ကဏ္ဍပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့ဒီဟာဆိုရင်အရေးပေါ်ကမ္ဘာ့ကျန်းမာရေးအခြေအနေဖြစ်တဲ့ severe ratio ကမ္ဘာ့ကျန်းမာရေးဖွဲ့ကကြေညာလိုက်ပြီးဖြစ်ပါတယ်။မြန်မာအင်းဒီဂျင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကနေစခဲ့တဲ့ဒီယောဂပိုးကြီးဟာနိုင်ငံအတော်များများကပါကူးစက်လာတဲ့အပြင်လူလူချင်းကူးစက်တဲ့လက္ခဏာတွေပါတွေ့ရတာကြောင့်ခီးသွွာလာရေးတွေကပါအကန့်အသတ်လှုပ်လာပြီးတော့နိုင်ငံအလိုက်ဆိုရင်လဲကျမကြီးရေးပေါ်ချင်းတွေပြင်ဆင်ကြီးညာနေကြပါတယ်မြန်မာနိုင်ငံဒီနဲ့ဘာတွေပြင်ဆင်ထားပြီလဲနောက်လူတွေရဲ့စိုးရိမ်မှုနဲ့အတူသတင်းမှားတွေရောဘယ်လိုစစ်ဆေးကြမလဲဆိုတာအခုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီစစ်ပညာနဲ့ပတ်သက်လို့ပါကြွညင်သူ2ဦးဖြစ်ပါတယ်ဒီလူလူကျမကြီးဆောင်းပါးလေးရေးပါတယ်အထူးဒီယောဂကုအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ဒီသတင်းစာဆရာပါသူကတော့ Inter News အဖွဲ့ကသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးစိန်ဝင်းဖြစ်ပါတယ်ခင်ဗျနောက်ဦးစလုံးလေလိုက်ပို့ရောက်နေပါပြီခင်ဗျကျွန်တော်ရေစုံတော့ဒေါက်တာမိုးအောင်ကျော်နိုင်ကိုရင်ဖိတ်ချင်ပါတယ်ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ကြားရမယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့ပါခင်
ဗျဟုတ်ကဲ့ကျွန်တော်ခုနကကျွန်တော်ပြောသွားလို့ပဲအခုဒီဗိုင်းရပ်စ်ကူးစက်မှုအခြေအနေကတော်တော်လေး2000ကျော်သွားပြီကဘာမှာနိုင်ငံကလည်းသတိထားနေဒီကြားထဲမှာပဲသတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့အထူးသဖြင့်တော့လူမှုကွန်ရက်ဒီပေါ်မှာရေးသားနေကြတာနဲ့ပတ်သက်လို့စိုးရိမ်စရာတွေနောက်တစ်ခါလူလူထိတ်လန့်စရာတွေသတင်းမှားတွေပြန့်နေရဆိုရယ်ပြောဆိုချက်တွေကြေပြန့်မှုတွေလည်းရှိနေပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံတွင်းမှာရောဒါနဲ့ပတ်သက်လို့သတင်းမီဒီယာဖော်ပြချက်တွေနဲ့ပတ်သက်လို့ဒေါက်တာမိုးအောင်ကျော်နိုင်ပြောစရာဘာများရှိပါလဲဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အနေနဲ့ကတော့ဒီဖြစ်ပေါ်နေတဲ့လက်ရှိအခြေအနေကိုကြည့်ဖို့ကဒီတည်င်းရင်းမြစ်ကအရေးကြီးတယ်ပေါ့နော်အဲ့တော့ကျွန်တော်တို့တကယ်မလို့ဒီဒီဒီဆိုင်ရာနဲ့ပတ်သက်ရင်ကျွန်တော်တို့ကဒီ WHO လို့ CNN နဲ့ CNA တည်င်းဌာနတွေကအချက်လက်တွေကိုကျွန်တော်လေ့လာရှာဖို့တုံ့တက်ပါတယ်ဒီကျွန်တော်ဒီမှာနိုင်ငံတွေမှာဖြစ်ပေါ်နေတဲ့တည်င်းတွေကိုဆိုရင်တော့အကောင်းဆုံးကဒီဒီ MOHS ပေါ့နော်ကျွန်တော်တို့တိုင်းနဲ့အာရဗာစံကြီးဌာနရဲ့ page ရှိပါတယ်နောက် CDC တမိုင်ဦးကြီးဌာနရဲ့ page ကနေအချိန်နဲ့တကြီးဒီပြင်ပြနေတဲ့ဟာတွေကိုကျွန်တော်တို့ကဦးစားပေးပြီးတော့ကြုံကြည့်တယ်ပေါ့နော်ဒါပြီးအဲ့တော့သတင်းမားတွေဆိုတဲ့နေရာမှာလည်းကျွန်တော်တို့တွေ့ရတာကတော့ဒီဟိုပါပေါ့တချို့ page တွေအများကြီးပဲရှိတဲ့အခါကျတော့ Facebook မှာတခုတက်လာလို့ရှိရင်ကိုယ့်ရဲ့အတိတ်မိတ်ဆွေတွေကိုအတိပေးနေတာနဲ့ရင်းရင်းမြစ်ကိုဟိုသတိလာပြီးပဲနဲ့ဟိုဘာလို့ share လိုက်တာမျိုးပေါ့နော်ဒီအဲ့လိုမျိုးလေးတွေတုတ်တဲ့အခါမှာတခါတလေသတင်းမားတွေကအဲ့ဒီနည်းနဲ့အများပြန့်နှံ့သွားတယ်ပေါ့နော်ဥပမာဆိုလို့ရှိရင်ဘာကတ်မှာဒီကဲဒီကနေ့ရက်လောက်ကနော်လူ18ရောက်ဒီ virus ကြောင့်ပြီးဆုံးသွားတယ်လို့ဘာလို့ဆိုတာတွေကတရင်အမားတွေပေါ့နော်ဆိုတော့ဒါမျိုးတွေတွေ့လို့ရှိရင်ဘယ်တရင်ရင်းမြစ်ဌာနတည်တာလဲဒါအတူတူချက်လေးတွေကိုစောင့်ပြီးမှပဲအချင်းချင်းဝေမျှမယ်ဆိုလို့ရှိရင်ဒီတရင်မားတွေပြန့်နှံ့မှုကြောကြသွားမယ်လို့ထင်ပါတယ်ဒါကြောင့်မို့အရေးကြီးဆုံးကကျွန်တော်အနေနဲ့ကတော့ဒီပေါ်ပြလာတဲ့ဒီနေရာထဲမှာပေါ်ပြလာတဲ့တရင်ရင်းမြစ်ကိုဒါ data view တစ်ခုလေးလာတင်တယ်လို့ကျွန်တော်နည်းနည်းယူဆမ
ှာဟုတ်ကဲ့ကျွန်တော်ဒီနေရာမှာတစ်ခုထပ်မေးချင်တာကသတင်းအစိုးရဘက်နေရဲ့သတင်းဖော်ပြမှုပေါ့ဥပမာဆိုရင်တရုတ်နိုင်ငံနဲ့ပတ်သက်လို့တရုတ်စိုးရကကြီးညာချက်ပေါ်မှာမယုံကြည်ကြတဲ့လူတော်များလည်းကျွန်တော်သတိထားမိတယ်အဲ့တော့မယုံကြည်ကြတဲ့အခြေအနေပေါ်မှာပဲကောလာရာသတင်းတွေသတင်းမှားတွေပိုးပြီးပြန်လာတွေ့တယ်ဥပမာမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းပြောမဆိုရင်တစ်ချိန်တုန်းကဆရာနာရှင်အောက်မှာနေလာတော့လူတွေကအစိုးရထုတ်ပြန်ချက်ဆိုရင်မယုံကြည်နိုင်ဘူးဆိုတဲ့သဘောမျိုးတွေကျွန်တော်ရှိနေသေးတာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိအစိုးရအာဏာပိုင်တွေဘက်ကရောအခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ဘယ်လောက်ထိထိရောက်ထုတ်ပြန်ပြီးနိုင်တယ်လို့ထင်ပါလဲ
အဲ့တော့အခုဖြစ်ကျွန်တော်တို့အမြင်ပေါ့နော်အမြင်ပြောရရင်တော့အခုလက်ရှိရောက်နေတဲ့အခြေအနေဖြစ်လို့တော့ဒီကျမရေးနဲ့အားလုံးဦးဌာနထုတ်တဲ့သတင်းတွေကအဲတိကျခိုင်မာတယ်လို့ကျွန်တော်မြင်ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီသက်ဆိုင်ရာမျိုးနဲ့နေဒီမှာနေတဲ့ဟာဒီနေရာမှာရမ်းပြီးတော့တရားမိတော့ဆက်သွယ်မှုစဉ်းဉဏ်တဲ့အခါကျတော့ဒီထိန်ချန်ထားတာပဲဖြစ်ဖြစ်မှားတဲ့သတင်းတစ်ခုပဲဖြစ်ဖြစ်မတင်သေးတာပဲဖြစ်ဖြစ်အပြင်မှာအရင်အဲကြံ့တန့်သွားတာမျိုးလေးအရင်ကတွေ့ကြည့်ရပေါ့နော်။အဲ့ဒီအခါကျတော့အခုနောက်မှာပိုင်းမှာတော့ကျမရေးဦးဌာနအနေနဲ့လည်းအချိန်နဲ့တည်ငြိမ်တောင်ရွက်နေတာအခုလို့ပေါ်ပြတာလေအခုနောက်ဆုံးဆိုရင်ဒီနေ့ဆိုရင်ညနေ9:00ည9:00မှာအဲပြီးခဲ့တဲ့ညညဝဲမှာကျွန်တော်တို့ဒီ update ပေါ့နော်ဒီဒီရောက်ရှိနေတဲ့အဲတန်လျာရှိနေတာနဲ့ဆေးမှာတရားထားတဲ့လူတွေကဘယ်နှဦးရှိရဲနောက်တစ်ခါဒီကျွန်တော်တို့ဆိုင်းနိုင်ငံမှာစစ်ဆေးလိုက်တဲ့ဒီ post ရှိမရှိတဲ့ကြောင်းစစ်ဆေးရဲ့ test မှာလည်းမရှိတာဘူးဆိုတဲ့အဖြေကိုလည်းအချိန်နဲ့တပြေးညီပြင်ပြနိုင်တာလေးတွေရှိတယ်နောက်တစ်ခါအခုလက်ရှိဖြစ်ပွားနေတဲ့နော်တင်ထားတဲ့မျိုးတွေဆေးရုံတွေလည်းအကုန်လုံးပါတဲ့အတွက်ကြောင့်လို့တို့အနေနဲ့အရင်အဲထက်စားလို့ရှိရင်တော့ပို့ပြီးတော့ပုံမှန်လင်းလင်းနဲ့အချိန်နဲ့တည်တည်ညီလောက်ကန်ဆောင်ရွက်နေရလို့ကျွန်တော်တို့ကညနေပေါ့နော်အဲ့တော့ဒီလူလူလူအနေနဲ့ကတော့လေကျွန်တော်တို့ပြောသလိုဒီတည်ရင်းမြစ်တွေဟိုဒါလေးလာနိုင်မယ်ဆိုတည်ရင်းမားတွေလည်းပြီးမယ်ပေါ့နော်ဥပမာဆိုပါဆိုဒီတရုတ်နိုင်ငံကနေထုတ်လုပ်တဲ့တည်ရင်းကို WHO ကနေအတည်ပြုပြီးသူကနေတစ်ပြင်ထပ်ပြီးတော့ပြင်ပြတာမျိုးဆိုရင်တော့ကျွန်တော်တို့ကဒီဟာကိုတော့သူတို့ပြောတဲ့အတိုင်းနဲ့ယုံရမှာပေါ့နော်ယုံထားရမယ်လို့ဟိုမယုံရဘူးလို့မပြောတော့လေဒီတိုင်းပဲလက်ခံထားရမယ်ဒါပြင်အဲ့ဒီ impact ကဟိုလက်ခံတဲ့လူမယုံကြည်တဲ့လူပေါ်မှာဘလောက်ဖြစ်ရောက်နိုင်တယ်လဲဆိုတာကိုကျွန်တော်တို့ကတော့ပြန်သုံးသပ်တင်တယ်လို့ဖြစ်နေတယ်အဲ့တော့ဒီတိုင်းကြီးမှာဖြစ်တဲ့ပြေပြမှုလုံးဖြစ်ပွားမှုလုံးကိုကျွန်တော်တို့လေ့လာရတယ်ပေါ့နော်တစ်ဖက်ကတစ်ဖက်ကတော့ကိုယ့်ရဲ့ဒီကိုရောက်ရှိလာမယ်ကိုယ့်တိုင်းကြီးမှာဖြစ်တဲ့အခါတော့ပုံပြီးကြီးတက်လာတဲ့အခါကျတော့ဒါကိုပို့ပြီးအာရုံပြုပြီးတော့တည်ရင်းမြန်မှန်ကိုသိအောင်လုပ်ဖို့ရဲနောက်တစ်ချက်ကတော့မိမိရဲ့ပတ်ဝန်းကျင်မှာဒီ virus ကူးစက်တဲ့လူဒီလက်ချေမပြတ်ကြည့်နေဖို့เนาะဒါလေးတွေကပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင်နေဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာမိုးအောင်ကျော်နိုင်ကျေးဇူးပါနောက်တစ်ပိုင်းကျရင်တော့ကျွန်တော်ဒီယောဂနဲ့ပတ်သက်လို့ virus ယောဂနဲ့ပတ်သက်လို့သိချင်စားအသိပညာပေးနေတဲ့ကိစ္စအခြေအနေတွေမြင်ချင်ပါတယ်ကျွန်တော်အခုနောက်ထပ်ပင်နယ်ဆွေးနွေးသူတူဖိတ်ချင်ပါတယ်ဦးစိန်ဝင်းပါဦးစိန်ဝင်းကတော့ interviews ဒီသတင်းပညာရဆိုင်အကြံပေးဆိုတော့ကျွန်တော်သတင်းပိုင်းနဲ့ပတ်သက်ပြီးတော့အဓိကမြင်ချင်ပါတယ်ခင်ဗျာအခု virusအခုလိုဒီကူးစက်ပြန့်နှံ့မှုနေနဲ့ပတ်သက်ပြီးတော့လူတွေကြားမှာလည်းစိတ်ဝင်စားမှုရှိတာတွေ့ရပါတယ်ဆိုရင်တာတွေ့ရပါတယ်ခင်ဗျာအဲ့တော့တည်င်းတင်စီစစ်နိုင်မှုနောက်တည်င်းတွေရေးသားမှုနောက်အဲ့ဒါနဲ့ပတ်သက်လို့ဒေါက်တာဦးစိန်ဝင်းအမြင်သိကြပါတယ်ခင်ဗျာ
ကျွန်တော်တို့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့တင်းထောက်ပြန်မှုပထမဆုံးကျွန်တော်ဒီပြည်မှာဂျမားရေးဦးကြီးဌာနကို credit ပေးခြင်းနဲ့အရင်တော့ဖြစ်ခဲ့တဲ့ကိစ္စကြီးတွေနဲ့နှိုင်းယှဉ်ပြီးပြောတာပါအခုအစောပိုင်းမှာတော့ organize မဖြစ်ဘူးဆက်စပ်ခြင်းပါလို့နော်ဟိုမှာပြန်ဝင်ကြည့်ပြောတဲ့ဟာတွေဟိုဟာတာတစ်စရာမျိုးတွေရှိတယ်ဒါပေမဲ့လည်းနောက်ပိုင်းမှာအထူးသဖြင့် docking ring ကြီးတော်များများတော်တော်ပြောတယ်နောက်ပြီးတော့လေစိတ်တွေကလည်းဟိုမှာဖြေကြတာတွေရှိတယ်တခြားတော့ကျမတွေဝင်ကြည့်တာနာဖြေကြတာတွေရှိတယ်အဲ့ဒါကအကောင်းတယ်လို့ကျွန်တော်မြင်တယ်ဒီမှာ blind spot တွေတော့ရှိတယ်ဟိုကျွန်တော်တို့ကအခုအများအပြင်အာယုံဆိုင်နေတာအများအပြင်ဒီဝိညာဏလည်းလုံနိုင်တာဒီဟို proper ဘာမှဟိုဘာပေါ့လေဒီမြန်မာဒီအလဲပိုင်းတကယ်မျိုးကြီးပြကြီးတွေကများတယ်ဟိုဟာမျိုးတွေပေါ့တရုတ်ပြည်နဲ့ဆက်ဆက်တဲ့ဒေသတွေတော့ဒါကလည်းအစိုးရကိုယ်တိုင်ကလည်းလည်းလည်းမမီတဲ့ဟာမျိုးတွေအကန့်အသတ်ရှိရတယ်အဲ့ဒီပတ်တွေတော့မရှိဒါတော့ blind spot ထားလိုက်တယ်ပေါ့နော်တဒင်းမာနဲ့တဒင်းတူတွေကိစ္စပေါ့တဒင်းမာတွေမှာနှစ်မျိုးတွေ့ရတယ်တစ်မျိုးကတော့ခုနကဆရာပြောသလိုဟိုကဘာကမ်းမှာ24ရောက်သေးတယ်ဆိုတော့ဟာတော့နောက်တစ်ခုက6ဖြူမှာတယောက်သေးတယ်ဆိုတော့ဟာပေါ့နော်အဲ့ဒီကဒါပြောရရင်အဲ့ဒါတွေတိတ်မပေါက်ပါဘူးဒါပေမဲ့နောက်တစ်မျိုးကပေါက်တယ်ကြာဘယ်ဟာတွေလဲဆိုတဲ့အခါကျတော့ဟိုစက်တော်နီနဲ့ကုသလို့ရတယ်မြန်မာ True News ဆိုတဲ့Facebook ပေါ့နော်ဒီဟာသူကတင်း site လို့လုပ်ထားတဲ့ဟာတင်း site ဒါမဲ့သူကပုံတိုင်းတင်းမဟုတ်ဘူးဒါသာပြန်နေနောက်ပြီးတော့တခြားသောတင်းတွေပြန်ပြီးပေါ်ပြတဲ့ဟာအဲ့ဒီရဲ့စက်တော်နီကပျောက်တယ်နောက်ပြီးတော့ဟိုဆရာတော်ကြီးရဲ့ငွေပေါင်း80စသဖြင့်ပေါ့နော်အဲ့ဒီဟာမျိုးတွေကပို့ပြီးတော့ပြန့်နှံ့တာ share လုပ်တာတွေပုံများတယ်ဒါပေမဲ့လည်းအဲ့ပုံမှာတော့ကျွန်တော်သုံးသပ်တာရှိတယ်ဒီအခုဖြစ်တဲ့ကိုကျွန်တော်ကတော့ဟိုပုံပြီးတော့သုံးသပ်လို့ရှိရင်အခုတရေမတရင်ကြည့်ရနိုင်ငံကြီးရလုတ်ချံတဲ့နိုင်ငံကြီးရလုတ်တဲ့ဟာတိတ်မတွေ့ရဘူးမပါသလောက်လို့ကျွန်တော်ကတော့မြင်တယ်ဒါပေမဲ့ဘာလဲဆိုတော့ဒီ Facebook ရဲ့ instant article ဓာတ်နေပြီးဝင်ငွေရလောက်တယ်ဆိုတော့ဝင်ငွေရနိုင်တယ်ဆိုတော့မှန်စားချက်နဲ့လုတ်တဲ့ဟာတွေဒီပေါ်ရေး interest နဲ့လုတ်တဲ့ဟာတွေပို့တွေ့ရတယ်နောက်တစ်မျိုးကတော့ဟာတာလိတာပေါ့ဟာဟိုအပြောင်းပြက်လုတ်တဲ့ဟာပေါ့နော်ကိုနနောပြောတဲ့ဒီချက်တွန်ကဟာလာဒီ virus ပြောက်တယ်ဆိုတဲ့ဟာက share လုပ်တာ6000ကြီးပါရှိတယ်အဲ like လုပ်တာကလည်းတော်တော်များတယ်တောင်းငန်းရှိတယ်ဒါပေမဲ့လည်းအဲ့ဒီမှာ comment တွေအကုန်လုံးကြည့်လိုက်လို့ရှိရင်အာဒါကြီးကသတင်းတူကြီးမဖြစ်နိုင်ဘူးမဟုတ်ဘူးဆိုတဲ့ဟာကိုပြရတယ်အဲ့ဒါကဘာကွာလဲဆိုတော့ရိုးရင်းကိစ္စလို့ဟာမျိုးနဲ့ကြည့်လိုက်လို့ရှိရင်ဟိုမာတွေက like your share your အတူတွေတရင်တူတွေမှာနောက် comment တွေကအဆအကုန်လုံးကဟိုပလိုင်းနေတယ်ဒီမှာကျတော့ဟို contradiction ရှိနေရပါတော့ဟိုက်တော့ဖြစ်လဲ now interpret ကျွန်တော်ရဲ့ interpretation ကဖြစ်နိုင်ရည်တခုကဒီတင်ဒီဟာကိုဟိုဟာကအနေနဲ့ share လိုက်တယ်ဆိုတော့ဟာမျိုးကလည်းဖြစ်နိုင်တယ်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်လူ့ဘက်ကြီးထဲမှာတခုလည်းရှိတယ်ဒီစေဝါးတွေနဲ့ပတ်သက်ရင်ဟိုစေမီတို့ရုံနဲ့ဟာအဖြစ်ရှိမယ်အဲဟဲ့လားအခုတော့ဘာသာရေးရအမဆရာတော်ကြီးတမားတော်ကြီးရဲ့ပြေးပြေးတဲ့ဆိုတဲ့ဟာကိုရှင်နေရရှိမယ်။အဲ့ဒီဟာတွေကတော့ပုံပြီးတော့ပေါက်တယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့အခုလက်ရှိခုနကပြောလို့ပေါ့အများသောဖြစ်လူမှုကွန်ရက်မှာပြောနေကြတဲ့ရေးနေကြတဲ့တချို့ကလည်းနာမည်မခံဘူးတာမျိုးရှိတယ်။လက်ရှိဒီ mainstream မှာရှိနေတဲ့သတင်းမီဒီယာတွေသတင်းဂျာနယ်တွေရဲ့ရေးသားဖော်ပြချက်နဲ့ပတ်သက်လို့ကိုကိုစိမ်းဝင်းဘယ်လိုများသုံးသပ်မိလဲ။မှန်မှန်ကန်ကန်ရှိရလားလိုအပ်ချက်တွေရှိလားပြည်စုံရလား
။ကြရတယ်ဟိုဒီတော့ပေါ်ကြချင်တာအချမ်းမြအပြင် OK ပါတယ်ဒါပြောလို့လဲဆိုတော့တို့ဒီဈာမယုံကြည်ဌာနကိုကိုးကားတာရှိတယ်အများဖြင့်တို့အဲ့ဒီပုံမှာပဲမလွတ်ဘူးပေါ့နောက်ဘူးလိုက်ကြတယ်ဟိုစိုးစိုးဝါးဝါးဟာတော့ကျွန်တော်တို့မတွေ့ပါဘူးဒါပေမဲ့တချို့အမှဘကိုးနဲ့ပတ်သက်တဲ့ဟာပေါ့နော်ဘကိုးဆက်မှုဆောင်ကဒီတရုတ်ပြည်နဲ့ပတ်သက်တဲ့ဟာတွေမှာရေးနေတာလေးကတော့နည်းနည်းအားနည်းချက်လေးတွေရှိတယ်တိုးတော်လည်းပဲဆိုဆိုဝါဝါကြောက်စရာကြီးရေလို့ဆိုရရင်တော့ဂျူလီတုံ့ပြန်လာအောင်ကြောက်စရာမရှိဘူ
း။အဲ့ဒါလေနည်းနည်းလေးရှင်းပြပါအောင်ခင်ဗျာ။ဘလူးအဲ့ဘကုဆက်မှုစုံကိစ္စနဲ့ပတ်သက်လို့နည်းနည်းဆိုရင်ပြရှိရတာဘလူးအချက်မျိုးထောက်ပြချင်တာလေ
။ဟိုဒီဆိုရင်ဒီဥပမာဘကုဆက်မှုစုံကတရုတ်ကြီးဟိုဟိုဟာကွန်တိန်းဟိုပါလေ။သူကစောက်ကြည့်လူနာစောက်ကြည့်နေတာပေါ့။အမှန်တော့လေဟိုကျွန်တော်နားလေတလောက်ကဂျမိုင်းဝန်ကြီးဌာနအနေနဲ့ပြုတ်ပြပြန်လာတဲ့လူတိုင်းပေါ့နော်ဟိုပြုတ်အကုန်လုံးကိုပြုတ်တယ်သူကဟိုနှစ်ကူးပြန်လာတာကိုသူတို့တွေကိုဟိုအဖြားရှိမရှိအဖြားတိုင်းတာပေါ့ဟို ဟိုသူတို့ကတကယ်ကိုပူနေတာမဟုတ်ဘူးအပူနေတဲ့ဟာမဟုတ်ဘူးနော်ဒါပေမဲ့အဲ့ဒီမှာတချို့ဟိုနည်းနည်းပေါ့သူတို့ရဲ့ဆောင်းကြည့်လူနာအဖြစ်တတ်မှတ်တယ်မတတ်မှတ်ဘူးဆိုတဲ့ဟာအဲ့ဒီဟာလေးမှာတော့ဟိုအသေးစိတ်မရှင်းပြတဲ့ဟာဒါတော့အာနည်းနည်းလေးအားနည်းတယ်လို့မြင်တယ်ဒါပေမဲ့ဒါကြီးကဟို outbreak ဖြစ်နေတယ်ဗမာပြည်ထဲမှာပြန့်နေတယ်အဲဆိုတဲ့ဟာမျိုးတော့ဘယ်မီဒီယာမှအာဟိုအရေးတာမတွေ့ပါဘူးအဲ့တော့ပြောချင်တာကတော့ဖြစ်တာတဲ့ပုံဒါပေမဲ့ကျွန်တော်တို့ဟိုမသိတဲ့ blind spot ပေါ့ခုနကလိုမျိုး net hacking တာဟာတွေကတော့မီဒီယာတွေလည်းအဲဟိုလက်လမ်းမမီဘူးအစိုးရလည်းလက်လမ်းမမီဘူးဆိုတဲ့အနေထားရှိတယ
်ဟုတ်ကဲ့
အခုရှိနေတယ်ဟိုကလည်းဘာရှုမှပြန်လာတဲ့အဲခီးတဲ့တယောက်ကားပေါ်မှာပြေးတယ်ဆိုတဲ့ဟာတော့မီဒီယာကိုယ်တိုင်လည်းအဲ့ဒါအဲ့ဒီမီဒီယာကိုယ်တိုင်လည်းအကုန်ပြစ်ပစ်ချပါတော့မပြေဆုံးတာတင်ပြပါလေဆိုတဲ့ဟာပြီးတော့ဟိုဖြည့်ရှင်းလာတာရှိပါတယ
်ဟုတ်ကဲ့ခင်ဗျာကုစင်ဝင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးတဲ့ဒေါက်တာမိုးအောင်ကျော်နိုင်နဲ့ကုစင်ဝင်လေးလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်တော့ရှင်နေအလှည့်ပေးချင်ပါတယ်အရေးဆုံးကုတီးလိုက်မှုလေးလိုင်းပေါ်မှာရှိပါတယ်ကုတီးလိုက်မှုတူတူဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီရောဂါကတ်ဆိုးကြီးကတော့တရုတ်ပြည်မှာများစွာပြန့်နှံ့နေတာကိုတွေ့ရတယ်။နောက်နိုင်ငံကလည်းပြန့်နှံ့နေတာကိုကျွန်တော်တွေ့ရတယ်။အဲဒါကြောင့်မို့ကျွန်တော်တို့မြန်မာပြည်အနေနဲ့နော်။ဘာဖြစ်လို့နော်နိုင်ငံကတရားကိုကျွန်တော်တို့မပြောနိုင်ကြ။မြန်မာပြည်ရဲ့အခြေအနေကနော်။နောက်ဆိုရင်ဘလို့ဖြစ်လာမလဲဘလို့မှမသိနိုင်ဘူးကြ။နော်။ဒေသကိုနော်အများဆုံးပြစ်ဖို့လိုတယ်ကြ။နော်။ခုကြောင်းသားတွေပြန်ခေါ်ပြီးတော့ပိတ်အများဆုံးပိတ်ဖို့လိုတယ်။မောစီးတွေနဲ့နော်ဒီရောဂါကိုကျွန်တော်တို့ဖိတ်ခေါ်သူဖြစ်နေကြ။ဒီလိုများတော့အစိုးရအဖွဲ့ကြီးကမပိတ်ဘူးဆိုရင်တော့ကျွန်တော်ပြည်သူလူထုကအများဆုံးတော့ဆန္ဒပြတဲ့အနည်းနဲ့ပြောဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုတိလက်မှုကျေးဇူးပါဒါကိုတိလက်မှုအမြင်ဖြစ်ပါတယ်နောက်တော့ Russian တူကျွန်တော်လှည့်ပေးချင်ပါတယ်ကိုလှမအောင်ဒီလိုက်ပေါ်မှာရှိပါတယ်ကိုလှမအောင်ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဗျာဟိုခုဟိုမီဒီယာတွေနဲ့ပတ်သက်ပြီးတော့ပထမဆုံးဟိုပြောချင်တာကတော့တောင်ကိုရီးယားလို့ပေါ့ဗျာဟိုတရင်မားတွေကိုတရင်မားတွေဆိုတာဟိုသူတို့ရဲ့ page တွေသူတို့ရဲ့ account တွေကိုဟို like လုပ်အောင်ဟာ share လုပ်အောင်ဆိုပြီးတော့ဟိုတရင်မားတွေတင်တဲ့ဥစ္စာတွေကိုပြင်းပြထန်ထန်အေးအေးယူတင်တယ်လို့ပထမဆုံးပြောချင်ပါတယ်နောက်တစ်ခုကတော့အခုကျွန်တော်တို့ဗမာပြည်မှာဆိုရင်ဟိုသွေးချင်းတို့ပွဲတော်စီပဲជីជីရွှေဆက်တော်ဖျားပွဲပဲជីជីလွတ်တော်ကြီးပဲជីជីဘာမှမဖြစ်လို့ဖြစ်နေပါတယ်ဒါပေမဲ့ပဂတိမှာတော့ဟိုလူတွေအမြဲအမတန်ဟိုဟိုမြို့တက်သွားရင်တော့မှတယောက်ကဟိုနှာချီလိုက်ရင်တော့မှအဲ့ကားပေါ်ကိုစစ်ပြေးတဲ့အဆင့်ကိုဟိုဒီနေ့ပဲကျွန်တော်ညီမရဲ့အတွေ့အကြုံကသိရပါတယ်အဲ့တော့နောက်တစ်ခုကအစိုးဆုံးကကျွန်တော်တို့ဟိုတရဟိုကျမိုင်ဝန်ကြီးဌာနတရင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာလူတွေရဲ့ကျွန်တော်ပါဝင်ပေါ့ဗျာလူတွေရဲ့ရင်ပတ်ထဲကိုဆူးဆူးသွားတယ်အဲ့ဒါဘာလဲဆိုတော့ဟိုကိုရိုနာဗိုင်းရပ်ပိုးရှိမှန်းမရှိမှန်းတော့စစ်ဆေးမစစ်ဆေးနိုင်ဘူးဆိုတော့သတင်းပေါ့ဗျာအဲ့ဒါကိုလေသတင်းဌာနတော်တော်များများကနည်းနည်းရောများများရောပူပူတာအောင်ဝေဖန်တိုက်ခိုက်ပြီးတော့သတင်းဖြန့်ကြတာတွေတွေ့ရတယ်အဲ့ဒါကိုကျွန်တော်ဒီမနေ့မှပဲဟိုဒီ BOE ကအကျဉ်းစုချက်ပေါ့ဗျာဒေါက်တာဇေယျတက်ပြောတဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမှရှိလို့တကူစစ်ဆင်နိုင်တဲ့စနစ်ကမြန်မာနိုင်ငံမှာမဟုတ်ဘူးအမေရိကန်နိုင်ငံမှာတချို့နေရာမှာမရှိသေးဘူးเนาะနောက်တစ်ခုကဒီ PCR test ကအရန်ဈေးကြီးတယ်နော်ထိုင်းမှာလို့ရင်တော့မှ3ရက်ကြာတယ်ဆိုတော့တည်င်းနေကြရတော့မတန်မှကျေးဇူးတင်ဝမ်းမြောက်ပါတယ်အဲ့တော့ကျွန်တော်သိချင်တာကတော့အဲ့မှာဆရာဝင်ပြောရတဲ့အချိန်မှာ1စစ်တာတို့ဝမ်းသွားတာတို့ကဒီကိုရိုနာဗိုင်းရပ်ရှိတဲ့လူကဝမ်းသွားပြီလားဝမ်းသွားတဲ့လက္ခဏာရှိတာလားနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဈေးကြီးပြီးဒီဗေဗေမဲ့လဲဘာလို့မဝင်နိုင်တာလဲကျွန်တော်တို့နိုင်ငံမှာတက်စလုံးနိုင်အောင်ဒီကျမရဲ့ဝန်ကြီးဌာနအောင်လွှတ်တော်ကြီးအောင်မစ조사ကြဘူးလားလို့ကျွန်တော်လေးချက်ပါ
ဟုတ်ကဲ့ဆက်ဆက်ပြီးတော့ဒေါက်တာမိုးအောင်ကျော်နိုင်ကိုပြင်ပြီးပါမယ်ကျွန်တော်ချုတ်ပေးစာလေးတွေဖတ်ချင်ပါတယ်ဥစိတ်ပေါင်းမေးထီလာပေးထားပါတယ်ကိုရိုနာဗိုင်းရပ်စ်ယောဂါကူယောဂါကိုကုလို့မရသေးဘူးတဲ့ယောဂါတွေရဲ့နှာခြေချောင်းဆွမှုတွေကတဆင့်အခြားသူရဲ့မျက်စိနှခေါင်းပါးစပ်တို့ကနေပြီးတော့ပိုးများဝင်ရောက်နိုင်တဲ့ယောဂါတွေကင်တွေတဲ့အသုံးဆောင်ပစ္စည်းအိမ်သုံးပစ္စည်းထိုင်ခုံတွေမှာပိုးရိတ်ကပ်ပြီးတော့အခြားသူတွေကိုကူးစက်စေရလို့သိရပါတယ်တဲ့လူခန္ဓာကိုယ်ကနေအပြင်ရောက်ပြီးတော့9ရက်အထိအသက်ရှင်နေနိုင်တဲ့ရိုးရိုးမတ်စ်ဒီနှခေါင်းကနေမလုံလောက်ဘူးN95 marks ကိုအသုံးပြုရမယ်ဆိုပြီးတော့ဆေးပညာရှင်များဆူပါတယ်တဲ့ဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့လူနေမှု delay စီးပွားရေးလူမှုအခြေအနေတို့ရအလွန်ဆိုးရိမ်ပါတယ်တဲ့နောက်တော့ရှစ်တူဖြစ်ပါတယ်ဒေါ်အေးအေးမိုးပြင်ဦးလွင်ကပါကျမ်းမာရုံကြီးဌာနရဲ့ယောဂကကွယ်ထိန်းချုပ်ရေးအစီအမံတွေဟာလုံလောက်ကောင်းမွန်တယ်လို့ယုံကြည်ပါတယ်လူထုနဲ့တက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းပါဝင်လူများကအကြမ်းဖက်လမ်းညွှန်ချက်တွေကိုလိုက်နာပူးပေါင်းဆောင်ရွက်မှထိရောက်အကျိုးရှိမှာပါတယ်ဒါသူမြင်ရေးပါတယ်ကျွန်တော်ခုနကကုလားမောင်ပြောသွားတဲ့မိကုနဲ့ဆက်ဆက်လို့ဒေါက်တာမိုးအောင်ကျော်နိုင်ဖြေပေးပါလားခင်ဗျလက်ရှိမြန်မာနိုင်ငံမှာခုနကသူစိုးရင်နေတဲ့ကိစ္စတွေနဲ့ပတ်သက်လို
့ဟုတ်ကဲ့ပါဟိုပထမအနေနဲ့ပြောချင်တာကဒီ PCR test ပေါ့နော်ဆိုတော့ PCR test ကဒီဗမာပြည်မှာမှမဟုတ်ဘူးဒီရှေ့တောင်အာရှနိုင်ငံတွေမှာတော်တော်များများမှာဒီ test ကိုမလုပ်နိုင်သေးဘူးပေါ့နော်။ဒါမလုပ်နိုင်သေးရတဲ့အကြောင်းရင်းကလည်းဒီ virus ကအစ်စ်ဖြစ်တဲ့အခါကျတော့သူနဲ့ဆက်ဆိုင်တဲ့ template ပေါ့နော်။အဲ့ဒီဟာဒီ sequence ကြီး sequence ရတော့မှကျွန်တော်တို့ကဒီခန္ဓာကိုယ်ထဲမှာရှိတဲ့ virus နဲ့သူ့မှာပေးထားတဲ့ဟာနဲ့ကိုက်ညီမှုရှိစစ်ဆေးပြီးမှရောဂါဒီကျရတာပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မို့မရောက်ရှိသေးဘူးပေါ့နော်။ကျွန်တော်ပြီးခဲ့တဲ့30ရက်နေ့ကကျွန်တော်တို့ MNA မှာပြုလုပ်ခဲ့တဲ့ဆရာဝန်တွေနဲ့ဒီ expert တွေနဲ့ကျွန်တော်တို့ဆွေးနွေးတဲ့အချိန်မှာအဲ့ဒီဟာလေးကိုတို့ထက်ဒီရှင်းပြသွားတာရှိပါတယ်။ဆိုတော့ WHO ရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့တိုင်းပြည်မှာစစ်ဆေးဖို့လိုအပ်တဲ့ဟာကိုကျွန်တော်တို့ထိုင်းနိုင်ငံကိုပို့ပြီးတဲ့အခါမှာ within 48 to 72 hours အတွင်းမှာဒီအခြေအိုရရှိမယ်ဆိုပြီးတော့ကျွန်တော်တို့သိရှိထားပါတယ်။အဲ့တော့အဓိကကတချို့ကလည်းဒီဗမာပြည်မှာဗာဖြစ်လို့ဒီဖိုးမတွေ့သေးလဲပတ်ဝန်းကျင်မှာရှိနေတယ်ပေါ့နော်။ဒါကတကယ်ရောမရှိတာဟုတ်ရဲ့လားထိန်းချန်ထားတာလားဒါမျိုးလေးတွေတချို့တွေကလည်းဒီပါထားလာလေကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီချက်မှာတော့အရင်လိုမဟုတ်တော့ဘဲနဲ့ကျွန်တော်တို့ဒီဟိုပတ်ဝန်းကျင်နဲ့ဆက်ဆံမှုတွေများလာတဲ့အခါကျတော့အရင်လိုကျွန်တော်အနေနဲ့ထိန်းချန်ထားလို့ရတယ်လို့မထင်ဘူးပေါ့နော်။ဒါပေမဲ့ဗမာပြည်ပြင်မှာဒီ virus ပိုတဲ့ဆောင်သူရှိနိုင်ပါလေ။အဲ့တော့အဲ့ဒီဟာတွေကိုပဲအဲ့ဒီလူတွေပေါ့နော်ရောဂါပိုးဒီတိုးပြီးပြန်လာတဲ့လူတွေရဲ့နီးစပ်မှာရှိတဲ့လူတွေကဒါလည်းသူတို့တွေကနေတစ်ဆင့်ပြန်တဲ့ဒီဗမာပြည်တပြည်လုံးကိုမပြတ်နှံ့တော့အောင်အဓိကဆောင်ရွက်ပြီးမဲ့သူဖြစ်တယ်လို့ကျွန်တော်ဒီမှာအတိပေးခြင်းပါတယ်။အဲ့တော့ဒီနှစ်ပတ်ပြီးမှာဒီပြပြန်လာတဲ့သူကခြားခဲ့လို့ရှင်တော့ကျွန်တော်ကဒီ၄စိတ်မှာတွေ့ပြီးသူ့ကို isolation waiver ကြီးကိုပို့ပြီးတော့စပြပြန်သူတို့ဆီကသူ့ဆီကနေ virus ရဲ့အပြင်မပြန့်နှံ့အောင်အဲထိန်းချုပ်တားဆီးမယ်ပေါ့နော်။သူနဲ့အတူနေတဲ့လူတွေလည်းပြန့်ပြေချာတဲ့အပြင်ဖြင့်နှစ်ပတ်အတွင်းမှာမခြားဘူးဆိုရင်သူတို့ဆီမှာရောဂါပိုးမကူးဆက်ဘူးလို့ရေကူရတန့်ဖတ်နိုင်ပါတယ်။အဲ့တော့ပြန်လာခဲ့တဲ့လူနဲ့သူ့ရဲ့ပတ်ဝန်းကျင်မှာသူတွေကဒါကျွန်တော်ကစနစ်တကျစောင့်ကြည့်ပြီးတော့เนาะထိန်းချုပ်နိုင်မယ်ဆိုရင်ဒီ virus ကအပြင်ပြန့်နှံ့ပြီးဒီလူတွေနဲ့လူတွေကိုရောက်လာစရာမရှိဘူးလို့ကျွန်တော်တို့အနေနဲ့မြင်ပါတယ်။အဲ့တော့ဒါလည်းရှေ့မှာပြောခဲ့တယ်လို့ပဲတူးတူးယောက်တည်းလုံးလို့ရတဲ့ကိစ္စမဟုတ်ပဲနဲ့အများပြည်သူပူးပေါင်းပါဝင်ရမယ်ဆိုတော့မျက်စိအဲဆိုရင်နားဖွင့်ပြီးတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာယောဂပိုးကူးဆက်တဲ့သူရောက်ရှိနေခြင်းရှိမရှိသေးလားမယ်ပေါ့နော်။တော့သူတို့တဲခိုးတဲ့ဟိုတယ်ရီယာကเนาะအပတ်မဲ့လုပ်ငန်းခွင်တွေမှာလည်းဒီအကြောင်းတွေကိုသူတို့ရှင်းပြထားပြီးတော့ဖြစ်ပါတယ်။ဒါကြောင့်မို့သူတို့စီမှာလည်းရှားကနာကျဲလို့ရှိရင်ဒီသက်ဆိုင်ရာသေးုံတွေကိုထားရိုက်သွားတင်တယ်ပေါ့နော်။အဲဒီမှာကျွန်တော်တစ်ချက်ပြောချင်တာကကျွန်တော်တို့စီမှာဒီ၉ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကညှိနှိုင်းထားတာရှိပါတယ်။အဲဒီမှာတချို့တွေကဒီသက်ဆိုင်ရာဟိုအစိုးရနဲ့ပတ်သက်တဲ့ဌာနတွေကိုမတွားမိမှာเนาะ private hospital ကိုကသေးုံတွေကိုသွားပြပြီးမှသူတို့ကတစ်ဆင့်ဆွဲပြောင်းပြီးတော့သူတို့စနစ်တကျကျန်းမာရေးဝန်ကြီးဌာနညှိနှိုင်းထားတဲ့အချိန်ဆွဲပြောင်းကုသမှုခံစီတာကျွန်တော်တို့တွေ့ရပါတယ်။အဲ့တော့အဲ့ဒီမှာကျွန်တော်တခုပြောချင်တာကတော့တကယ်၍များ14ရက်တွင်ပြန်လာတဲ့ဒီလူများဒီချမ်းသာခဲ့လို့ရှိရင်သက်ဆိုင်ရာသတ်မှတ်ထားတဲ့ဆေးရုံတွေကိုတိုက်ရိုက်သွားဖို့အတွက်ကိုနော်အကြံလေးပြုချင်တယ်သူတို့ကလည်းတိုက်တွန်းပြီးတော့ဟိုဘယ်လိုပြောမလဲတိုက်တွန်းတဲ့အခါမှာနည်းနည်းလေးပို့ဖို့တာတိုက်လို့ပြရမှာပေါ့နော်
ဟုတ်ကဲ့
အဲ့တော့ဘာလို့လဲဆိုတော့သူတို့ပြဒီကျေပဆေးရုံကိုတွားခဲ့လို့ရှိရင်ခက်မသိရင်အဲ့ဒီလူကိုသူတို့ကြည့်ရှုစောင့်ရှောက်ပြီးရဲ့ကျမ်းမာရေးဝန်ကြီးဝန်ထမ်းတွေကနေဆင်းကျန်တဲ့လူကြီးကူးဆက်နိုင်တယ်ပေါ့နော်အဲတော့ကျွန်တော်တို့ပြရတော့ဆိုမိမိတော်နဲ့ရန်ကုန်မှာဆိုရင်ဒါပြင်ကိုပိုင်ဆေးရုံတွေကိုပြင်မဆေးရုံတွေကိုရောက်ပုံကြီးကဆေးရုံတွေရောက်ပြီးမှဆွဲပြောင်းကူတာလာမျိုးရှိရပေါ့နော်အမှန်တကယ်ကသူတို့ဆိုရင်တော့ဓာတ်ရိုက်နော်အစိုးရဌာနဦးရန်ကုန်မြို့ထဲမှာနေထိုင်နေသူဆိုရင်ဒီပိုင်ဆေးရုံကိုဓာတ်ရိုက်သွားပြမယ်ဆိုလို့ရှိရင်တော့ဒီသူတို့တွေကနေတစ်ဆင့်ဘေးကို virus ကြီးတက်နတ်မှုလုံးကိုပို့ပြီးတော့တားဆီးနိုင်တယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့
ဒါဆိုကျွန်တော်ကဒီညနေ့ထဲမှာပါလိုက်တာဒီ outside body ရဲ့ခန္ဓာကိုယ်ရဲ့ပြင်ပမှာ virus ကအားရလောက်ဒီသက်ရှင်တန်တဲ့အတွက်မြန်မာပြည်လူလူတွေနဲ့စိုးရင်ထိလန့်မှုကောင်းတယ်ပေါ့နော်။ဒါမျိုးလေးဒီဟိုကနာဒီကဒေတာရတဲ့အချိန်မှာတွေ့လိုက်တယ်ခင်ဗျ။ဟုတ်က
ဲ့။အ
ဲ့တော့အမှန်တကယ်ကတော့ WHO ရဲ့ဒီလို epidemiologist နဲ့ရှင်းနေတဲ့ QNA question ကိုကျွန်တော်နားထောင်လိုက်ပါတယ်။အဲ့ဒီမှာသူကသင်ပြထားတာတော့နားရင်းအင်းငယ်များတော့အဲ့လိုမျိုး2 hours ပဲရှင်းနိုင်တယ်လို့ပြောပါလေ။ဒါဒီပတ်ဝန်းကျင်အပူချိန်ရဲ့စုထိုင်းစားပုံမူတည်ပြီးတော့virus ရှင်တန်မှုကတိတ်မကြဘူးလို့ပြောပါလေ။ဒါကြောင့်မို့လို့ကျွန်တော်တို့ကဒီပတ်ဝန်းကျင်မှာကြာကြာမနေနိုင်တဲ့အတွက် contact သူနဲ့မျိုးဆက်တဲ့လူတွေကပဲကူးစက်ဖို့များပြီးတော့ကျန်တဲ့လူတွေကကူးစက်ဖို့လေးတယ်ပေါ့နော်။အဲ့တော့ပြပမှာကြာကြာနေနိုင်ရင်ဒီ virus ကခန္ဓာကိုယ်ထဲဘယ်လိုဝင်လာမလဲဆိုတော့အဓိကတော့ ီပစ္စည်းပစ္စည်းတွေကိုကင်တွယ်တဲ့လက်နဲ့ကိုယ့်ရဲ့နှာခေါင်းပတ်သက်တဲ့နားကိုမြင်းဆက်ဆက်ရောက်တော့မှဖြစ်တဲ့အတွက်ကြောင့်ဒီဗိုင်းရပ်စ်ကာကွယ်ရေးမှာဝန်ဗိုင်းရပ်စ်ကာကွယ်ရေးမှာအရေးကြီးဆုံးချက်ကဒီလက်စည်းပါဆိုတဲ့ highlight ထုတ်ပြနေတာဒီချက်ဖြစ်ပါတယ်
ဟုတ်ကဲ့
အဲ့တော့ဒီကြာကြံခဲ့တဲ့ထိဆက်နေတဲ့ဟာကိုကင်တွယ်တဲ့ကိုယ့်လက်ကိုယ်သာစဉ်းစားတန်းစီရင်လုပ်မယ်ဆိုရင်ဒီပြင်ပမှာကျရောက်နေတဲ့ဗိုင်းရပ်စ်ကနေကိုယ့်ရဲ့ခန္ဓာကိုယ်ရဲ့ဝင်ရောက်ဖို့အလွန်နေတော့မှာဖြစ်ပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကာကွယ်ရေးနဲ့ပတ်သက်လို့ပြောသွားတဲ့အတွက်ပါကျွန်တော်တို့ကူးကအချိန်လေးဆီသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ကုစင်ဝင်းကိုရောဒေါက်တာမိုးအောင်ကျော်နိုင်တဲ့သရရှင်တွေအားလုံးလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲလီလိုက်အစီအစဉ်ဒီမှာရင်ဂျန်နာကွန်ပြေပါခင်ဗျာ
သရရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရဲ့ရှင်
မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင
် VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 19 kHz 5539 line to meter 25 kHz 11803နဲ့ line to meter 32 kHz 9335တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်။
ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်နှံ့မှုတွေကမ္ဘာတလွှားဆုပ်ယိမ်ပြီးကြိုတင်ကာဝယ်မှုတွေလုပ်နေချိန်မှာပဲဂျပန်နိုင်ငံမှာကျင်းပမယ့်2020အိုလံပစ်အားကစားပွဲတွေကို2021နွေရာသီထက်နောက်မကျပဲကျင်းပမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။ဒီပွဲတွေကိုကနဦးဒီဇူလိုင်လ24ရက်နေ့မှာကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကပ်ဘေးထံကိုလက်ရှိအဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံကတော့အီတလီနိုင်ငံဖြစ်ပြီးတော့အီတလီမှာဒီကနေ့အင်္ဂါနေ့မှာ3ရက်မြောက်နေ့ဖြစ်နေတည်ဆုံးသူအများပြားရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခြေအနေကတိုးတက်ပြီးအင်္ဂါနေ့နောက်ဆုံးကဏ္ဍအရပြည်ရင်းအကူးဆက်ခံရသူက4ဦးပဲရှိပါတယ်။ကျူဘာနိုင်ငံမှာလည်းကမ္ဘာလက်ခီးသွားတွေအင်္ဂါနေ့ကဆက်ပြီးတော့အဝင်မခံတော့ပါဘူး။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာ2ဦးတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတင်းတွေထွက်လာတဲ့နောက်မှာမြန်မာနိုင်ငံတွင်းကနေပြီးတော့အမေရိကန်ကိုပြန်လို့တဲ့အမေရိကန်နိုင်ငံသားတွေအတွက်မြန်မာနိုင်ငံဆိုင်အမေရိကန်တန်ရုံးကပြည်ရင်းပြပလင်ခီးစင်နဲ့ပတ်သက်ပြီးအသည့်ပေးချက်ထုတ်ပြန်ပါတယ်။မြန်မာအစိုးရကလည်းပြပကပြန်လာတဲ့မြန်မာနိုင်ငံသားတွေကိုသတင်းနှစ်ပတ်တိကျခွဲခြားပြီးတော့စောင့်ကြည့်သွားမယ်လို့မတ်လ24ရက်နေ့မှာသတင်းထုတ်ပြန်လာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတော့မှာဖြစ်ပါတယ်။ကျန်သပရင်းနေ့ကစပြီးတလကြားအရေးပေါ်အခြေအနေဆက်တင်ချမှတ်ဖို့အတွက်ထိုင်းအစိုးရအဖွဲ့ကသဘောတူထားပြီလို့ဝန်ကြီးချုပ်ပရဒုတ်ချန်အိုချာကဒီကနေ့မှပဲပြောကြားလိုက်ပါတယ်။အများပြည်သူတွေအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့ရုပ်တံကထုတ်လွှင့်တဲ့မင်းကောမှာဝန်ကြီးချုပ်ကတိုက်တွန်းလိုက်တာပါ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးကိုရိုနာဗိုင်းရပ်စ်ရောဂါဆက်တင်ပြန့်ပွားရတရုတ်နိုင်ငံဟူဘေးခေမှာနေထိုင်သူတန်း50ကျော်အတွက်တွာလာခွင့်တမ်းမြစ်ပိတ်ပင်ထားမှုတွေကိုဖယ်ရှားပစ်တော့မယ်လို့တရုတ်အစိုးရကအင်္ဂါနေ့မှာကြေညာပါတယ်။ဝူဟာမြို့အတွက်ကဧပြီလ10ရက်နေ့အထိဆက်ပြီးကန့်သတ်ထားမှာပါ
။ဒ ီကနေ့ညပိုင်းအတွက်သတင်းချင်းချစ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လို့မှုကမခွာညိုဖြစ်ပြီးအတက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်အခုထုတ်လင်းပေးခဲ့တဲ့အစည်းအဝေးကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီဖမ်းယူနားနိုင်ပါတယ်ရှင် VOA အစည်းအဝေးကိုအားပေးနားဆင်ရတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစီရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.